Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ2ရက်စာသားပြင်ဒီအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။American ပြည်တော်စုမှာ COVID-19 ရောဂါစတင်ဖြစ်ပွားတဲ့ကဆိုရင်တရက်ထဲမှာအထူးပြုလူနာအများဆုံးအဖြစ်ရောဂါကူးစက်နေသူ9000တွေ့ရှိခဲ့ပါတယ်။ပုထုနေတော့ကစံချိန်ကျင်တဲ့အထူးပြုလူနာအများဆုံးနဲ့မှာ California ပြည်နယ်ကလူနာသက် 9,940 နဲ့ပထမ Texas ပြည်နယ်ကလူနာသက် 8,086 ရောက်နဲ့ဒုတိယ Florida ပြည်နယ်က 6,563 ရောက်နဲ့တတိယ Arizona ပြည်နယ်က 4,889 ရောက်နဲ့စတုတ္ထဖြစ်တယ်လို့ COVID ရောဂါဖြစ်သူအရေအတွက်ကိုမှတ်တမ်းတင်နေတဲ့ The Atlantic မဂ္ဂဇင်းကပြောပါတယ် California ပြည်နယ်မှာ COVID ရောဂါဖြစ်သူနှုန်းများလာတဲ့အတွက်ပြည်နယ်တစ်ခုလုံးမှာကန့်သတ်ထိန်းချုပ်မှုတွေကိုပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြန်လည်ထုတ်ပြန်ခဲ့ပါတယ်
Certain sectors of the state we are now requiring they close their indoor operations due to the
ရောဂါကူးစက်မှုကြောင့်ပြည်နယ်တွေကတချို့လုပ်ငန်းကဏ္ဍတွေအနေနဲ့အမိုးကအောက်မှာလုပ်တဲ့လုပ်ငန်းတွေပိတ်ရမယ်လို့အုပ်ချုပ်ရေးမှူးညူဆမ်ကပြောကြားခဲ့တာပါအခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်ထဲမှာအရက်ပါးတွေရုပ်ရှင်ရုံတွေကိုပိတ်ခိုင်းထားပြီးမြို့နယ်16မြို့နယ်မှာရှိတဲ့စားတောက်ဆိုင်တွေကိုဆိုင်ထဲမှာဝင်ထိုင်စားတောက်တာကိုတားမြစ်ထားပါတယ်ပို့ထူးနေတော့ကအတီးပြုလူနာစံချိန်တင်များခဲ့တဲ့တခြားပြည်နယ်တွေထဲမှာအလာစကာ၊ဂျော်ဂျီယာ၊လူအီဇီယားနာ၊မြောက်ကယ်ရိုလိုင်းနာနဲ့တန်နစီပြည်နယ်တို့လည်းပါဝင်ပါတယ်။ပြည်နယ်၈ခုမှာလည်းဆဲယုံတင်ထားရတဲ့လူနာစံချိန်တင်အောင်များနေပါတယ်။နိုင်ငံတွေကအကြီးဆုံး Texas ပြည်နယ်မှာဆိုရင်ဆဲယုံတွေမှာလက်ခံကူတာပေးနိုင်တဲ့လူနာပြည့်လူဖြစ်နေပါပြီ။ဒီဇင်ဘာလတည်းကစပြီးကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ10သန်းမှာ60ရာခိုင်နှုန်းကဇွန်လတလရဲမှာကူးစက်တာဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါရယ်ယောဂါကူးစက်မှုရော့ကျမသွားပဲပိုဆိုးလာတဲ့လက္ခဏာဖြစ်တယ်လို့ WHO ကပြောပါရယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက်မြင့်တက်နေပေမဲ့ဇူလိုင်လ4ရက်နေ့ကြာရောက်မဲ့အမေရိကန်လွတ်လပ်ရေးအခမ်းအနားကိုဝါရှင်တန်မြို့တော်မှာအကြီးအကျယ်မီးရှို့မီးပန်းတွေပစ်ပေါက်ဆင်နွှဲသွားဖို့ထရမ့်အစိုးရကပြင်ဆင်နေပါတယ်။ Salute to America အမေရိကန်ကိုဂုဏ်ပြုခြင်းဆိုတဲ့ခေါင်းစဉ်နဲ့အခမ်းအနားအစီအစဉ်တွေကိုပြည်ထောင်စုဌာနကပို့ထုံးနေတော့ကကြီးညာခဲ့တာပါ။ပြည်ထောင်စုဝန်ကြီး David Bernard ကအခုနှစ်ပိုင်းနဲ့အတွင်းမှာအကြီးအကျယ်ဆုံးဖြစ်မယ်လို့ဆိုတဲ့အစီအစဉ်အရာဝါရှင်တန်မြို့နယ်ပြည်သူ့ရင်ပြင်တခြားဘော်ကနေစစ်လေရင်တွေဖြတ်ပြန်တန်းတာမီးရှူးမီးပန်းပေါင်း1,000ပစ်ဖောက်တာတွေပါဝင်မှာဖြစ်ပါတယ်။မီးပန်းလာကြည့်ကြမဲ့သူတွေအနေနဲ့တယောက်နဲ့တယောက်တည်တည်ချာချာခွာပြီးနေကြဖို့တိုက်တွန်းတယ်လို့နှကောင်းစည်းလိုချင်သူတွေအတွက်နှကောင်းစည်း3သိန်းလောက်ရှိဝေပေးဖို့စီစဉ်ထားပေမဲ့မဖြစ်မနေဝစ်ဆရာမလို့ဘူးလို့တော့ပြည်ထောင်စုဌာနကပြောပါတယ်။ဝါရှင်တန်မြို့တော်ဝန်မီရီယယ်ဘောက်ဆာကတော့အခုလိုလူအများအပြားစုဝေးနိုင်တဲ့ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာCDC ဌာနနဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အကြံဖြူချက်တွေနဲ့မညီဘူးလို့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကိုသူပြောကြားခဲ့တယ်လို့ပြောပါရယ်။ COVID-19 ရောဂါကူးစက်နေမှုကြောင့် Washington DC အပါအဝင်နေရာတချို့မှာဒေသခံအစိုးရတွေလုံနေကြအထိတ်အမှတ်အခမ်းအနားတွေကိုဖျက်ထားကြပါရယ်။အာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်ရဲ့ပူးပေါင်းတပ်ဖွဲ့တွေအပေါ်တိုက်ခိုက်ဖို့ရုရှားနိုင်ငံကစစ်သွေးကြွတွေကိုငွေပေးပြီးခိုင်းနေဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့အမေရိကန်ကဘာတိထားတယ်လဲဆိုတာကိုထိတ်တန့်ထောက်ခံရေးတာဝန်ရှိသူတွေလွှတ်တော်အမတ်တွေကိုဒီကနေ့ရှင်းပြဖို့ရှိနေပါတယ်။ Republican နဲ့ Democrat ထိတ်တန့်အမတ်တွေပါဝင်တဲ့ Gang of Eight လို့ခေါ်ဆိုလေးရှိတဲ့အောက်လွှတ်တော်အဖွဲ့ကို CIA ညွှန်ကြားရေးမှူး Gina Helsbar နဲ့အမျိုးသားလုံခြုံရေးဌာန Director Paul Nagasoneiro ကရှင်းပြမယ်လို့အင်ဗျူတော်ကအတည်ပြုပါတယ်။တာလီဘန်နဲ့ဆက်နွယ်နေတဲ့စစ်သွေးကြွအဖွဲ့တွေကိုရုရှားကစူးကြီးပေးပြီးအမေရိကန်ရဲ့မဟာမိတ်တပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတပ်ဖြတ်ခိုင်းနေဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လွှတ်တော်အမတ်တွေအနေနဲ့ဝါရင်ထောက်လှမ်းရေးတာဝန်ရှိသူတွေကိုယ်တိုင်ပြောကြားချက်တွေကိုပထမဆုံးကြားခွင့်ရမှာပါ။ဒမရာထရမ်ကတော့အမေရိကန်စစ်သားတွေကိုရုရှားကငွေပေးတပ်ခိုင်းနေဆိုတာသတင်းအလိမ်ညာတွေဖြစ်တယ်လို့ Twitter ပေါ်မှာပို့ထုတ်နေတော့ကထပ်မံရေးသားပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ကိုလံဘီယာပူးတွဲစီမံချက်နဲ့ဒေါ်လာ286တန်းလောက်တန်ဖိုးရှိတဲ့ကိုကင်း9တန်းခွဲကျော်ဖမ်းမိတယ်လို့ကိုလံဘီယာနိုင်ငံကပြောပါရယ်ပနမနိုင်ငံသားမှာကိုလံဘီယာအလံလွှင့်ထားတဲ့သင်္ဘောပေါ်မှာက ကိုကင်းမူရဆေးတွေကိုဖမ်းမိတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Carlos Holmes Teruhiro ကပြောပါတယ်။ကိုလံဘီယာကမ်းရိုးတန်းမြို့ဖြစ်တဲ့ကာတာဟီနာမြို့ကနေပနားမနိုင်ငံကိုလုံးမြို့ကိုသွားတဲ့သင်္ဘောပေါ်မှာအိမ်ဆောက်ပစ္စည်းတွေနဲ့ရောပြီးတော့မူရဆေးတွေကိုမှောင်ခိုကူးတာဖြစ်တယ်လို့ဝန်ကြီး Teruhiro ကပြောပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဒီကနေ့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမတော်ဦးဝင်းမြင့်တို့ဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလုပ်ငန်းတွေကိုဒီနေ့စတင်လိုက်ပြီလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီနေ့ကြီးညာလိုက်ပါတယ်။ NLD ပါတီဘ ਹੁ လုံးမှုဆောင်အဖွဲ့ကဒီနေ့ဇူလိုင်လ2ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့အထူးကြီးညာချက်ထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌတော်အောင်ဆန်းစုကြည်နဲ့ဒုဥက္ကဋ္ဌဦးဝင်းမြင့်တို့ဟာဒီနေ့ကစပြီးတော့ပါတီစည်းရုံးရေးနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောကြားထားပါရယ်2020အထွေထွေရွေးကောက်ပွဲကိုနိုမာ၈ရက်တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကကြေညာခဲ့ပြီးတဲ့နောက် NLD ပါတီရဲ့အခုထုတ်ပြန်ချက်ထွက်လာတာပါကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ကစပြီးသတ်မှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေပြည်ထောင်စုဆိုရအဖွဲ့ဥပဒေနဲ့ကန့်ညီရင်ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးရေးလုပ်ငန်းတွေနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။အခုချိန်ထိတော့မဲဆန္ဒနယ်မြေလိုက်ကိုယ်စားလှယ်တွေကိုမချေညာသေးသလိုဒေါအောင်ဆန်းစုကြည်လည်းရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာနဲ့ဘယ်မဲဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုလည်းမသိရသေးပါဘူး။ပါတီအသီးသီးကနေဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းအမည်စင်းတွေကိုဇူလိုင်လ20ရက်နေ့ကနေဩဂတ်စ်လ9ရက်နေ့အထိတင်သွင်းရမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ပြည်ခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတုန်းကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကွန်မှုမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်အရွေးခံခဲ့ပြီးသမ္မတဦးဝင်းမြင့်ကတော့တောင်ပိုင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်နဲ့ဝင်အရွေးခံခဲ့တာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူတဦးထပ်မံတွေ့ရှိတာကြောင့်ကူးစက်သူ304ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အောက်သောဝန်ကြီးဌာနကဒီနေ့ဇော်လာနေ့ရက်နေ့မနက်၈နာရီထုတ်ပြန်ကြမှာပြောထားပါတယ်ဇော်လာတရနေ့ကတခွဲနမူနာ393ခုကိုဒုတိယအထုပ်အဖြစ်စစ်ဆေးရမှာယောဂဘူကူးဆက်သူတူထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီယောဂဘူတွေ့ရှိသူဟာမကြသေးခင်ကထိုင်းနိုင်ငံကနေပြန်လာတဲ့သူဖြစ်ပြီးတော့အသွားလာကန့်သတ်ထားရှိသူဖြစ်ပါတယ်သူဟာဗကုမျိုးကအသက်18နှစ်အရွယ်မျိုးသားတူဖြစ်တယ်လို့လည်းပြောပါတယ်အခုယောဂဘူတွေ့ရှိတဲ့သူကိုသတ်မှတ်ထားတဲ့ဗကုပြည်သူစေုံမှာစေကူသားမှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်တခွဲတီပူလူနာရီတဲကနှစ်ကြိမ်ဆက်ဖိုးမတွေ့သူ122ဦးရှိပြီးတော့ဒီတဲက216ယောက်ကိုတော့စေယုံကစင်းဝင်ဖြူပြီးတတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွားလာကန့်သတ်စောင့်ကြည့်နေတယ်လို့ပြောပါရယ်အခုချိန်ထိတော့မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးတဲ့သူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအတည်ပြုထားပါရယ်ခင်ဗျာအိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာအခုဆိုရင်6သိန်းကျော်သွားခဲ့ပြီဖြစ်ပါတယ်ဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာတွေကိုတိုးလှုပ်လာနေသလိုကူးစက်ခံသူအရေအတွက်ဟာလည်းတိုးလာနေပြီးတော့ပြီးခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာနောက်ထပ် 19,000 ကျော်ရှိခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့4ရက်အတွင်းမှာအိန္ဒိယမှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 3,000 နီးပါးလောက်ထိဖြစ်ခဲ့တာပါ။အခုချိန်ထိတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ 18,000 ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဗိုင်းရပ်စ်ကူးစက်ခံရသူ 60 ရာခိုင်နှုန်းဟာမဟာရာရှထရာ၊တမီနာဒူနဲ့ညူဒေလီမြို့နားတစ်ဝိုက်ကဖြစ်တယ်လို့ပြောပါတယ်။ပိုးကူးစက်သူ 1,300 ကျော်နဲ့သေဆုံးသူ4ယောက်သာရှိတဲ့နောက်ဖက်ချမ်းကဂိုဟာပြည်နယ်မှာတော့ပြည်내ဆိုရကဟိုတယ်150ကိုပြန်ဖွင့်ဝင်ပေးလိုက်ပါတယ်။ခီးသွားတဲ့အနေနဲ့ဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးလက်မှတ်ပြဖို့လိုသလိုမပြနိုင်တဲ့သူတွေအနေနဲ့ရောက်တဲ့အချိန်မှာဆေးဆရာမယ်လို့လည်းပြောပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမြို့မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေသလို Northern Territory ပြည်နယ်မှာလည်း3လအတွင်းပထမဆုံးဗိုင်းရပ်စ်ကူးစက်ခံရသူတူတွေ့ရှိခဲ့ပါတယ်။အဲလူဟာပြည်ပကနေပြန်လာပြီးဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတဲ့မဲလ်ဘုန်းမြို့မှာနေခဲ့တာပါ။ဒါပေမဲ့မြန်မာကူးစက်ခံရတယ်ဆိုတာကိုတော့ပြည်내ကျန်းမာရေးဝန်ကြီးကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။မဲလ်ဘုန်းမြို့ကအခုနောက်ဆုံးကူးစက်သူ89ယောက်ထဲကအများစုဟာစင်ကြယ်ဘုံရက်ကဖြစ်ပြီးတော့အဲ့နေရာတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစပြီးတော့တလအပြင်းမထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကာကွယ်ရေးသုံးစည်းအမေရိကန်ဒေါ်လာ360ကိုကိုဗစ် -19 ရောဂါကာကွယ်ရေးအတွက်လွှဲပြောင်းပေးလိုက်တယ်လို့ကာကွယ်ရေးဝန်ကြီး Delphin Lorenzana ကပြောလိုက်ပါတယ်။ဒါပြင်ခင်မီတိုးတက်တဲ့တမတော်ဖြစ်အောင်လုပ်ဖို့စီမံကိန်းတွေကိုလည်း3နှစ်ရပ်ဆိုင်းထားလိုက်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ။ တရုတ်နိုင်ငံကအသစ်ပြထမ်းလိုက်တဲ့ဟောင်ကောင်မျိုးသားလုံခြုံရေးဥပဒေဟာနိုင်ငံအားလုံးကိုစော်ကားလိုက်တာဖြစ်ပြီးတော့အမေရိကန်အနေနဲ့ဟောင်ကောင်ကိုပေးထားတဲ့ထူးခွင့်ပြုချက်တွေကိုရပ်ဆိုင်းဖို့အတွက်လှုံ့ဆော်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဥပဒေပါပြဋ္ဌာန်းချက်တွေနဲ့အမေရိကန်ဒီအပါအဝင်ဟောင်ကောင်မှာနေထိုင်နေတဲ့သူတွေအားလုံးရဲ့ဘေးကင်းလုံခြုံရေးအတွက်အထူးပဲစိုးရိမ်မိတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီနိုင်ငံရဲ့အုပ်ချုပ်မှုအောက်ဟောင်ကောင်ပြန်ရောက်တာ23နှစ်မပြည့်ခင်တရက်အလိုပြီးခဲ့တဲ့အင်္ဂါနေ့ကဟောင်ကောင်အတွက်မျိုးသားလုံခြုံရေးဥပဒေကိုတရုတ်မျိုးသားကွန်ဂရက်ကဒီပြုပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။ဒီဥပဒေပါပြဋ္ဌာန်းချက်ဒီမှာပြည်မှုတွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိဘဲပြည်ထောင်တွေကိုတော့ပြင်းပြင်းထန်ထန်ချမှတ်ဖို့ထည့်သွင်းထားပါတယ်။ဒါပြင်အများပြည်သူတွေကိုပို့ဆောင်ရေးလုပ်ငန်းတွေကိုထိခိုက်အောင်လုပ်ရင်ဒါဟာအကြမ်းဖက်ဝါဒဆွဲနဲ့လုပ်တာဖြစ်တဲ့အတွက်ပြည်မှုမြောက်ပြီးထောင်ဒဏ်တစ်သက်အထိချမှတ်နိုင်တယ်လို့ဆိုပါတယ်။ဟောင်ကောင်ဒေသခံတွေကိုသူတို့ရဲ့နိုင်ငံရေးမြင်တွေကိုလွတ်လပ်စွာဖော်ပြခွင့်ပေးထားပြီးဟောင်ကောင်ကိုလည်းနိုင်ငံတကာစီးပွားရေးအချက်အချာနေရာဖြစ်လာအောင်ချိန်တော်ကြာကလေးကလုပ်ပေးထားတဲ့နိုင်ငံရေးလွတ်လပ်ခွင့်ကိုဒီဥတွေကထိထိရောက်ရောက်ရပ်တန့်ပစ်လိုက်တာဖြစ်တယ်လို့ဥတွေရဲ့ကြေညာသူတွေကပြောပါတယ်ခင်ဗျာ view ကနေကြတော်ရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုဝေခါရွာကကြောက်စင်းလုတ်ကွက်ဟောင်းနေရမှာမိုးများပြီးမြေပြိုရာကြောင့်ကြောက်စင်းတူးသူနဲ့ရင်ဆေးကြောက်ရှာသူတရားကြော်တဲ့မင်းနဲ့တေဆုံးတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါဖကံမြို့နယ်ကကြောက်စင်းလုတ်ကွက်တွေမှာမြေပြိုရာကြောင့်မကြာခဏလူသေးပျောက်ရှိခဲ့ရာကဒီတကြိမ်ဖြစ်ပွားတာကတော့သေဆုံးမှုအများဆုံးဖြစ်ပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကတော့ဒီနေ့မွန်လွယ်ပိုင်းအထိအလောင်း113လောင်းကိုရှာဖွေတွေ့ရှိထားကြောင်းသတင်းထုတ်ပြန်ထားပါတယ်။မြေပြိုမှုဖြစ်ပွားတဲ့ဖကန့်မြို့နယ်စိတ်မှုကြေးရွာကဥတော်လုံးကတော့တည်ဆုံးသူအရေးအတွက်ဟာဒီတက်ပိုများနိုင်တယ်လို့ခန့်မှန်းထားပါတယ်
။အေးဂနေဘက်ရှိနေခွဲမှာကျွန်တော်ဒီဟိုလကူးကြောင်ဆိုတဲ့အဲ့ဒီရက်ခွက်ကလကပားပြိုချလာတယ်။အဲပြိုချလာတဲ့ခါကျတော့ဒီသူကရေကန်ရှိတဲ့အောက်မှာဆိုတော့အဲ့ရေစာတွေကရေကန်မှနေရယူလိုက်တဲ့ခါကျတော့ရေတွေကတခါလက်တက်လာမှကပားမှာတူးနေတဲ့အရင်ကျင်းသားတွေတော့ရေစစ်ရှာတဲ့လူတွေအကုန်ဆွဲချသွားတာပေါ့။အဲ့ဆွေးချာမှာအဲ့ဒါမြုံမှာအဲ့ဒါတေကုန်ကြတာအခုအချိန်ကြီးတော့အလောင်းစစ်စစ်ကျော်တော့ထုတ်ထားပြီအဲသူတို့အဲ့ဒီကလူကြီးတွေခံမှန်းတာတော့150နဲ့200ချခံမှန်းထားပါတယ
်ပြူကျသွားတဲ့ကဘာဟာအနည်းဆုံးပေ900လောက်ရှိချောင်းနဲ့ကဘာပြူကျတဲ့မြေစာတွေဟာအောက်ကရေကန်ထဲကျရောက်ခဲ့ပြီးရေကန်ထဲမှာပေ90ကျော်လှိုင်းလုံးကြီးဖြစ်ပေါ်ခဲ့တာကြောင့်ရေကန်ဘေးမှာအလုံးလုံးနေသူတွေကိုတိုက်စားသွားတာဖြစ်ကြောင်းပြောပါတယ်မြေပြိုတဲ့နေရာမှာဒေသခံရွာသားတွေလူမှုအသင်းဖွဲ့တွေအာဏာပိုင်တွေစစ်တပ်ရဲနဲ့မိသက်တပ်ဖွဲ့ဝင်တွေကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကလည်းစိတ်မှုကြေးရွာအုပ်စုစပော့ရွာမှာအလားတူမြေပြိုကျပြီးရေကန်အတွင်းကျရောက်ခဲ့တာကြောင့်ရေလိုင်းရိုက်တဲ့အတွက်အနည်းဆုံးလူ2ယောက်သေဆုံးခဲ့တယ်လို့လူ6ယောက်လောက်ဒဏ်ရာရရှိခဲ့ပါတယ်ဖကန့်ကြောက်စင်းတွင်ဒေသမှာအခုလိုလူသေးပြောက်တွေမကြာခဏဖြစ်ရတာဟာကြောက်စင်းကုမ္ပဏီတွေကစိတ်ရန်ရာကြီးတွေကိုအသုံးပြုပြီးအလွန်ကျွံတူးဖော်တာနဲ့မြေစာတွေကိုစနစ်တကျစွန့်ပစ်မှုမရှိတာကြောင့်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်ဖကန့်မြို့နယ်မြို့သားလွတ်တော်ကိုစလဲဦးခမောင်မြင့်ကတော့လက်ရှိဖြစ်ပျက်နေတဲ့အခြေအနေကိုထိန်းသိမ်းဖို့ဆိုရင်တိကျတဲ့ဥပဒေပြဋ္ဌာန်းပြီးတိတိယောက်ယောက်ကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းပြောပါတယ်လောလောဆယ်မှာတော့ကြောင်းမြတ်တူဖို့ရေးဆိုင်ရာဥပဒေသစ်ကိုရေးဆွဲပြဋ္ဌာန်းထားပေမဲ့ဤဥပဒေအတိမပြုတ်နိုင်သေးတဲ့အတွက်တိတိကျကျကင်တွယ်ဖို့ခက်ခဲနေကြောင်းဆက်ပြောပါတယ
်2019မှာကြောင်းမြတ်ဥပဒေသစ်ထွက်တယ်သမ္မတလက်မှတ်ထိုးပြီးမှဇန်နဝါရီလမှာအဲကြောင်းမြတ်ဥပဒေကကျွန်တော်တို့ကဒီဥစ္စာရဲ့တဘောပတ်ဝန်းကျင်ပြည့်စုံတဲ့လူတွေတည်တယ်ဆိုတော့ကျွန်တော်တို့ကဒီဥစ္စာအလုံးကျွန်တူဖို့တဲ့အတွက်ဒါလို့ဖြစ်တဲ့အတွက်ကျွန်တော်5ဧက3နှစ်3ဧက1နှစ်တေဧက1နှစ်အဲ့လိုသတ်မှတ်ထားတယ်ဥပဒေကတော့2019ဇန်နဝါရီလမှာထွက်ပြီးဒါပေမဲ့ဒီဥပဒေမထွက်သေးဘူးပြည်ဦးမထွက်သေးတော့ဒီဥစ္စာဥပဒေအသက်မွေးမှုပြောတယ်သူကအဲ့တော့ဒီဥစ္စာကိုကျွန်တော်ဆောင်ရင်းနဲ့သလိုဖြစ်နေတာအဓိကကတော့သူကချာလို့ကျွန်တော်တို့ကသလိုဖြစ်တာ
ညနေ3နာရီလောက်မှာတော့တည်ဆုံးသူရုပ်အလောင်း113လောင်းကျော်တွေ့ရှိထားကြောင်းနဲ့ထိခိုက်ဒဏ်ရာရသူ54ယောက်ရှိကြောင်းနဲ့မိုးသည်နေတာကြောင့်ရှာဖွေတာတွေကိုခိတ္တရက်ဆိုင်ထားကြောင်းဦးခမောင်မြင့်ကပြောပါတယ် ဖကန့်ကျောက်စိမ့်ဒေသအပါဝင်ရတနာမြေတွင်မှမိုးတွင်းကာလတူဖို့ထုတ်လုပ်မှုကိုဒီလတရနေ့ကနေစတင်ပြီးစတင်ပါလကုန်တီ၃လရက်ဆိုင်ဖို့အတွက်အစိုးရကညွှန်ကြားထားချိန်မှာအခုလိုမြေပြိုမှုဖြစ်ခဲ့တာပါလွန်ခဲ့တဲ့2015ခုနှစ်နိုဝင်ဘာလ22ရက်နေ့ကဖြစ်ခဲ့တဲ့ဖားကန့်ဒေသမြေပြိုမှုမှာတေဆုံးသူရုပ်အလောင်း114လောင်းတွေ့ရှိခဲ့ပြီးတေဆုံးမှုဖြစ်စဉ်မှာအများဆုံးဖြစ်ခဲ့ပါတယ်ဒေသခံတွေကတော့၄ရက်ကြာရှင်းလင်းရေးလုပ်ငန်းဆောင်ရွက်ပြီးချိန်မှာမြေပြိုမှုရဲ့တဝက်လောက်ကိုသာရှာဖွေနိုင်တာကြောင့်ဒီဖြစ်စဉ်မှာတေဆုံးသူ200လောက်ရှိမယ်လို့လည်းခန့်မှန်းခဲ့ကြပါတယ်ကျွန်တော်မိုးစောရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ရခိုင်ပြည်နယ်ရဲတောင်မြို့နယ်မှာမြေမြေရှင်းလင်းမှုဆိုတဲ့ထုတ်ပြန်ချက်ကိုပြန်ရုပ်သိမ်းလိုက်ပေမဲ့ဒီကနေ့ထိဒေသခံတွေတောင်းနေရှိပြီးထွက်ပြေးနေကြတဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါရဲတောင်မြို့နယ်မှာမြေမြေရှင်းလင်းရေးလုပ်ဖို့အတွက်ဒေသခံတွေတင်းချောင်ဖို့ညွှန်ကြားချက်ကိုပြန်ရုပ်သိမ်းထားပေမဲ့စီးရင်လှုပ်ရှားမှုတွေရှိနေစေဖြစ်ပါတယ်ရဲတောင်မြို့နယ်တောင်ပိုင်းမူဆေးကျွန်းဒေသမှာဆိုရင်လေပြစ်ခတ်မှုတွေတမတော်စေချောင်းတွေဝင်ထက်သွာလာနေတာတွေကြောင့်တောင်းနေရှိတဲ့ရခိုင်ဒေသခံတွေဟာရဲတောင်မြို့ပေါ်နဲ့တခြားမြို့ပေါ်တွေကိုဒီကနေ့ထိထွက်ပြေးနေကြတယ်လို့စစ်ဆောင်ကူညီသူကိုဘက်ကာကပြောပါတယ်
လေရတော့ရောက်ရှိပေါ့နော်ဒီကျွန်တော်ရေတောင်မြို့နယ်တောင်ပိုင်းလို့ပြောရမယ်တောင်ပိုင်းမှာရှိတဲ့ဒီကုတောင်တိုက်နယ်မိုးစေးကျွန်းပေါ့ကုတောင်တိုက်နယ်ကုတောင်တိုက်နယ်မှာရှိတဲ့တေးရော်ဟာဖနေရော်လောက်ကျွန်တော်တို့ဒီမြန်မာတပ်မတော်စစ်ကြောင်းနှစ်ကြောင်းဒီခြေကြောင်းတွေကတစ်ကြောင်းတက်တယ်နောက်ပြီးတော့ပံပြင်းကစစ်ကြောင်းနှစ်ကြောင်းရေတက်တင်သွားတယ်အဲ့စိတ်ဆက်နဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ဒီအနီးနားမှာရှိတဲ့ခြေရော်တွေကအကုန်လုံးကျောက်လန့်ပြီးတော့အပြင်းနေရတယ်
ဒီအပိုင်းတွင်းမှာထွက်ပြေးလာတဲ့ရဲတပ်တော်မျိုးနဲ့ဆောက်ခတ်ကြီးရွာကကိုကျော်ဆန်ကတော့သူတို့နေရာမှာမလုံခြုံလို့ကြွာလုံးထွက်ပြေးလာကြတာဖြစ်တယ်လို့ပြောပါတယ်
။အော်အရှင်ကတော်တော်လေးကိုစိုးဝါနေပြီးကဘလို့မှလည်းလောက်ကကြောက်လို့မရဘူးမြန်မာတပ်မတော်ကနေပြီးတော့လက်နဲ့ကြီးနဲ့ရန်တန်းပြစ်ခတ်နေတော့ဘယ်သူမှလည်းမနေရတော့ဘူး။ဘလို့မှလည်းနေရောရွာတွေမှာလည်းရှင်းရောက်တယ်ဝင်လို့မရတော့ရှင်းရောက်တယ်ဆိုတော့ဘလို့ကမှတနေ့ပြာပြီးတော့အဲဒီရှန်ပြူတို့တက်နေပြီးတော့ဘယ်သူမှမနေရအောင်အဲ့လိုဝင်နေပြီးတော့ဆက်ပြီးတော့အဲ့လိုဝင်လာတော့ဘယ်သူမှမနေရတော့ဘူး။
လက်ရှိချိန်မှာရဲတပ်မျိုးပေါ်စစ်ဆောင်စခန်းမှာနေထိုင်တာဖြစ်ပြီးစောဝနေရဲအတွက်ခက်ခဲနေကြတယ်လို့လည်းသူကဆက်ပြောပါတယ်
။မပြေဘူးကိုယ်ကဘယ်လိုပြောမလဲဆိုတော့စောဝနေရဲလည်းဘယ်လိုပြောမလဲလောက်လောက်ကောင်ကလည်းမရှိဘူး။ကြွားလူတွေကများလာတော့ကဘယ်လိုပြောမလဲသူဒီပြေးလာတဲ့ဆေးဆိုးကိုပြစ်တယ်မလဲခက်ခဲတတ်ကြလိမ့်မယ်ပြင်းနေရဆိုတော့ပြနေရဆိုတော့ဘုံကမှမရှိဘူးကွာ။အဲကျမ်းမရဲ့လူမုံရဲ့ပညာရောစသဖြင့်တော့ဘလို့မောက်ကိုသိနေနေတယ်
ကျေးတောင်မျိုးပေါ်မှာငကိုကလေးကစစ်ချောင်တွေများပြားရှိနေတယ်လို့အစိုးရကနေမြေရှင်းလင်းရေးကြေညာပြီးနောက်ပိုင်းမှာစစ်ချောင်ပို့တို့လာတာဖြစ်တယ်လို့စစ်ချောင်ကူညီသူကိုဘက်ကာကပြောပါတယ
်။ကျွန်တော်တို့လေဟိုကကျွန်တော်ရေတောင်မျိုးနေတဲ့မှာဟိုငကိုကလေးကရှိတဲ့ဒီဟိုဖတ်ပြနေကြရတဲ့စစ်ချောင်ဥယေကကျွန်တော်နှစ်ပေါင်းခွဲကျော်လောက်ရှိတယ်။အခုရက်တိုင်းတွင်းမှာဒီရေတောင်တစ်မျိုးနေလုံးပေါ်မြောက်ပတ်ဒီရေတောင်မြောက်ပိုင်းရေတောင်အရှိတ်သက်ခံနောက်တော့ရေတောင်ကူမိုးစေးကျွန်းတောင်ဖက်ခံပေါ့အဲ့ဒီဖတ်ပြနေကြရတဲ့ဒီဘက်ကလည်းဟိုက3000ကျော်လောက်ရှိတယ်အကုန်လုံး5000ကျော်လောက်ဖြစ်သွားပြီ
လက်ရှိရှင်ဒီရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်ဥဝင်စွန်ခွာထွက်ပြေးနေကြသူတွေတသိန်းကျော်အထိရှိနေတယ်လို့စစ်ဆောင်တွေကိုစီရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ရဲ့စီရင်ရသိရပါတယ်စစ်ဆောင်တွေနဲ့ပတ်သက်ပြီးအစိုးရကကူညီပေးနေတာတွေရှိပေမဲ့လည်းအားနည်းနေသေးတာကြောင့်အစိုးရအနေနဲ့စစ်ဆောင်ရေးပို့ပြီးတော့လှုပ်ဆောင်ပေးသင့်တယ်လို့ရသေးတော်မျိုးနွယ်မျိုးသားလွှတ်တော်မှဦးခင်မောင်လာကပြောပါတယ
်ရှင်ချင်းဖို့တာဝန်အရှိဆုံးနဲ့အတိုင်နိုင်ဆုံးလူဝင်အားကိုရကအကောင်းဆုံးကနိုင်ငံတော်ဆွေးရမယ်အစိုးရကကူညီပံ့ပိုးပေးရမယ်တောက်လျှောက်ရမယ်ဆိုတာကဥပဒေနဲ့ပြဋ္ဌာန်းထားတယ်ဝန်ကြီးဌာနတော်ကသက်ဖွဲ့ထားတာပဲလူပြည်ပြည်ဝန်ကြီးဌာနတော်ဒီကိစ္စတွေလို့ဖွဲ့ထားတာလေဆိုတော့အစိုးရမှာတာဝန်အများကြီးရှိတယ်ဒါကဒီကဆင်းရဲနှုန်းပါတဲ့ရခိုင်ပြည်သူကအခုအဓိက၆ပတ်ပေးနေရတယ်အရင်ကတော့ကဒီဒုက္ခသည်တွေစောင့်ဝဲနေရေးအိစားကိုဒီပြည်သူလူထုအလှူတက်နေတဲ့တလောက်ချစ်စင်မပေးနိုင်အခုကများသဖြင့်များလာတယ်မိုးရွာသည်တည်းကြတယ်လာရတော့လာရပြီအစားဆိုင်ကလေးရှားပါတယ်ဆိုတော့တိတိချောင်တွေကဥက္ကအများကြီးတာရှိမှာအစိုးရကပါဝင်ကူညီမှုကိုအများကြီးတိုးခင်းရမယ်အခြေအနေမျိုးလက်တမကအစိုးရဒေသမှာရှိမှတော်မူသည
်လက်နက်ကင်မီးပခတ်တွေကြောင့်အရာသားတွေထိခိုက်မှုတွေနဲ့ဒုက္ခတွေတွေထွက်ပြေးရတဲ့ရှင်နေတယ်ပေါ့ကုလသမဂ္ဂနဲ့မြန်မာနိုင်ငံရှေ့ဆိုင်အမေရိကန်ကနေဒါ UK နဲ့ဩစတြေးလျတန်ယုံတွေကစုရင်တဲ့သဘောထားတွေထောက်ပြန်ပြီးနောက်မှာပဲရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးအတွက်ဒေသခံတွေဘေးလွတ်ရာတင်းရှုံဖို့ညွှန်ကြားချက်ကိုပြည်နယ်အစိုးရကပြန်ရုပ်သိမ်းခဲ့တာပါညွန်ကြဆက်ပြန်ရုပ်သိမ်းလိုက်ပေမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းရခိုင်နယ်ချင်းပြည်နယ်တွေမှာအပြည့်ရစေဖို့နဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေဆုံးသတ်ဖို့ကိုလည်းဂျနီဗာမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းခဲ့တာပါနိုင်ငံတကာကူညီပေးတဲ့အဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြီးထွားလာနေတာကြောင့်စစ်နယ်ရခိုင်ပြည်လမှုနယ်အိုးအိမ်ဆုံးခွာရတဲ့ရှင်တွေတွေပို့ဆိုးလာမှာဆိုရင်ကြောင့်ကိုလည်းပြီးခဲ့တဲ့အင်္ဂါနေ့မှာပဲပူးတွေးကြေညာချက်တောင်ထုတ်ပြန်တည်ပြီးထားပါတယ်ကျွန်တော်တတ်နိုင်ရခိုင်ကနေတည်ပြီးပို့နေပါ
ဒါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00 ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ COVID ကာလစောင့်ဝင်နေရေးအဆင်ပြေစေဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေအတွက်အစိုးရကထောက်ပံ့ပစ္စည်းတွေပေးဝေရမှာအရင်တစ်ခေါက်ကစီးရင်မပါဘဲကြံခဲ့ကြသူတွေကိုငွေသားထောက်ပံ့ချေပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျမအိတ်တနာထွန်းပါ။ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေကိုကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့အတွက်မက်လာကအခြေခံစားပတ်ကုန်ထောက်ပံ့ရိက္ခာ၅မျိုးကိုဝေပေးခဲ့ရမှာမပါဝင်ခဲ့တဲ့သူတွေကိုငွေသားထောက်ပံ့ပေးနေတာပါ။ဒီတစ်ချိန်မှာတော့ပထမတစ်ခေါက်တုန်းကရိတ်ခအထောက်ပံ့မရခဲ့တဲ့သူတွေအပြင်ပြည်ပကပြန်လာပြီးနောက်အလုတ်လက်မဲ့ဖြစ်နေတဲ့သူတွေကိုပါထည့်သွင်းပြီးအိမ်ထောင်စုတစုကိုငွေကျပ်တပေါင်းခွဲစီထောက်ပံ့နေတာဖြစ်ပါတယ်။ထောက်ပံ့ငွေပေးတဲ့အစီအစဉ်ကိုတော့မနေ့ကစခဲ့တာလို့လည်းရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါဗျ။တော်
တော်များများကြောင့်ဆန်ခဲ့တဲ့အဲ့ဒါအများကြီးပါလေ။နောက်တစ်ခါနေဆက်ကနေမိသားစုတော်ကြောင်းဖြည့်ဝင်ရောက်လာတဲ့သူတွေကတော့ဆန်ကနေမှရှိပါတယ်။မိသားစုတော်ဆိုတော့အင်္ဂါတော့ကိုယ်ပိုင်ငွေမရှိဘူး။အခြေခံကြမ်းသာဖြစ်မယ်။စာဝတ်နေရေးအတွက်သူတို့အကူအညီတားလိုအပ်တယ်ပေါ့နော်။အဲ့တဘောပါပဲ။နောက်တစ်ခုကတော့သူတို့ကိုယ်နိုင်ကိုကြားနားရောက်ရှောက်ထားတဲ့သူတွေပေါ့နော်။အဲ့လိုဆိုအဲ့လိုပုံမှန်မှာဖြစ်ဖြစ်ပြီးတော့မှပေးတာပေါ့ခင
်ဗျ။ကက်ယောဂကာလာအကူအညီလိုနေသူတွေကိုငွေကြေးထောက်ပံ့တဲ့အစီအစဉ်ကိုတော့နိုင်ငံအနှံ့မှာစတင်နေတာပါ။စကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်မှာလည်းတက်ဆိုင်ရာရက်ကော့တွေအလိုက်အထောက်ပံ့ပေးတဲ့အစီအစဉ်စတင်နေပြီလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတန်းထွန်းမြင့်ကပြောပါရယ်
။ကျွန်တော်တို့ပေးတဲ့နေရာမှာကြတော့သူတို့ရိုင်းမှုတွေကနေထည့်ပြီးတော့မှကျွန်တော်တို့ရက်ွက်တွေလိုက်ပေါ့နော်ကျွန်တော်တို့ဒီမှာကတော့ကျွန်တော်တို့ကိုယ်စားလှယ်တွေနေဒီရိုးစက်လောက်တဲ့နေရာမှာတော့ပြောရိုင်းမှုတွေကနေထည့်ပြီးမှသူတို့ဒီများတဲ့နေရာမှာဆိုလို့ရှိရင်ကြတော့အစုရတဲ့နေရာထားပြီးတော့မှအဲ့ဒီမှာသူတို့ရက်ွက်လိုက်ပေါ့ဗျာသူတို့ရိုင်းမှုအစုလိုက်အစုလိုက်အဲ့လိုမျိုးပေးတာပေါ့အိမ်နိုင်ရအောင်ပေးတာလည်းရှိတယ်အစုလိုက်ပေးတာလည်းရှိတယ်ဟုတ်ကဲ့
ကက်ယောဂကာလမှာအခက်အခဲဖြစ်နေသူတွေအဖြစ်ငွေသားထောက်ပံ့ပေးမဲ့သူတွေထဲမှာတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေဖြစ်ကြတဲ့ဗျံကျစည်းတဲ့အငှားရင်မောင်းကြပန်းလုတ်သားရေလုတ်သားအလုတ်ကျန်းသမားခြံလုတ်သားပုဂ္ဂလိကလုပ်ငန်းတွေမှာလုတ်ကင်နေတဲ့နေစားဒါမှမဟုတ်ယာယီဝန်ထမ်းတွေအပြင်လက်တလောအလုတ်လက်မဲ့ဖြစ်နေတဲ့သူတွေလည်းပါဝင်ပါတယ်။ကက်ဘေးကာလမှာပဲလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာတင်းချောင်နေရတဲ့သူတွေကိုလည်းလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကအကူအညီပေးတာတွေရှိခဲ့တာပါ။အစောပိုင်းမှာတော့အကူအညီလိုအပ်နေတဲ့အခြေခံလူတန်းစားအဖြစ်သတ်မှတ်ရမှာပြည့်စုံမှုမရှိဘူးဆိုပြီးဝေဖန်မှုတွေလည်းကြုံခဲ့ရဖူပါရဲ့ရှင်။ကျွန်မအိတ်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပြပူတာဖြစ်ပါတယ်
။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးမြဲအသေးစိတ်အစီအစဉ်ကိုမတိရသေးတာကြောင့်နိုင်ငံရေးပါတီတွေဘက်ကအခက်အခဲနဲ့ကြုံရမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါသေးတယ်။ကျွန်မမိခါပါ။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်ဖို့စည်ရင်ပေးထားတဲ့နိုဝင်ဘာလရွေးကောက်ပွဲကိုကက်ယောဂကာလအကန့်အသတ်တွေနဲ့လက်နက်ကင်ပဋိပက္ခတွေအကြောင်းကျင်းပရမယ့်အခြေအနေမျိုးနဲ့ကြုံနေရတာမို့လွတ်လပ်ပြီးမျှတပါမလားဆိုပြီးနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်နေ့ကိုကော်မရှင်ဘက်ကကြေညာလိုက်တာပါ။အခုဒီကြိမ်ရွေးကောက်ပွဲမှာတော့အရင်ကရွေးကောက်ပွဲနှစ်ကြိမ်ဆက်တိုက်မှာကျင်းပနိုင်ခဲ့တဲ့ဝါဒေတာနဲ့လက်ရှိတိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပါကျင်းပတော်မယ်လို့ကြေညာထားပါတယ်။ကျင်းပဖို့လေးလလောက်တာလိုတော့တဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးရေးအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်စံကြမှုတွေကျမ်းမာရေးလုံခြုံရေးစိန်ခေါ်မှုတွေစတဲ့အချက်တွေကြောင့်ညှတာမှုရှိပါမလားဆိုပြီးနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်။အထူးသဖြင့် COVID-19 ကပ်ရောဂါနဲ့တိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်လိုတိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲအတွက်ပြင်ဆင်ရေးဟာကြီးမားတဲ့စိန်ခေါ်မှုတစ်ခုလည်းဖြစ်နေတယ်လို့ရခိုင်မျိုးသားပါတီကဦးလှစောကပြောဆိုပါတယ်
။အဲဒီရခိုင်ပြည်ရဲ့အနေထားကတော့ကျွန်တော်တို့ကတော့နံပါတ်1အချက်ကအဲဒီရခိုင်မှာကရခိုင်ပြည်မှာလုပ်မယ်လို့ပြောတယ်။ဒါပေမဲ့ဒီကြားထဲမှာတချို့မျိုးနယ်များတခြားမျိုးနယ်များဟိုပေါ့လေ constituency တချို့ကပြန်ခဲ့မလားဆိုတာကတော့ကျွန်တော်တို့သိမသိချာဘူးအဲ့ဒါနည်းနည်းအဲ့ဒီဟာတခုတန်တရားရှိတယ်မြို့ကပေါ်တဲ့ပတ်သက်ပြီးတော့စိန်ခေါ်မှုကတော့ဟိုကျွန်တော်တို့တခြားဒေသရင်တော့မတူဘူးအကုန်လုံးကြားထဲမှာစိန်ခေါ်မှုကတူတူပဲ NLD ရောကျန်းခံရေးရောရခိုင်တိုင်းရင်းသားပါတီတွေရောဒါလို့စစ်မေးစစ်သေးတန်တည်နေတဲ့ area တခုဆိုတော့အရင်တော့လည်း2015ကာလတုန်းကလို့လလလလတော့ဖို့လာဖို့ဆိုတော့ ကုန်လုံးမှာခက်ခဲရှိတယ
်။နိုဝင်ဘာရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်မဲဆန္ဒနဲ့330အမျိုးသားလွှတ်တော်နေရာအတွက်မဲဆန္ဒနဲ့168နဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်မဲဆန္ဒနဲ့644နဲ့မှာကျင်းပသွားမှာပါ။ရွေးကောက်ပွဲကျင်းပရက်ကိုတော့ပုံမှန်အဖြစ်6လလောက်ကြိုတင်ကြီးညာလေးရှိပေမဲ့ဒီတစ်ချိန်မှာတော့ကံယောဂါကြောင့်သွာလာလှူရှာမှုကန့်သက်ချက်တွေကြောင့်မှာကော်မရှင်က4လလောက်အလိုကြာမှကြီးညာခဲ့ရပါတယ်။အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြန်ကြားရေးတာဝန်ခံမွန်ရအောင်ရှင်ကတော့ဒီလိုမျောလင့်မထားတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတွေကပဲကိုယ်တိုင်ကြော်လွားဖို့လှုပ်ဆောင်ရလိမ့်မယ်လို့သူကပြောပါတယ
်။ရွေးကောက်ပွဲကော်မရှင်ကသူဒီထားတဲ့ခရီးတိုင်းနဲ့ညမှာဒီကျောကပြောတာကဒီ COVID-19 ကိစ္စဒီ COVID-19 ကိစ္စကကော်မရှင်ကလုပ်လို့ရတဲ့ကိစ္စမှမဟုတ်တာပဲကိစ္စကတကမ္ဘာလုံးပြည်နေတဲ့နိုင်ငံလုံးပြည်နေတဲ့ကိစ္စအဲ့ဒီပုံမှာကျွန်တော်တို့ကဘယ်လိုပြောပြရမလဲဆိုတာပဲကျွန်တော်စဉ်းစားပြီးတော့လုပ်ကြမှာပါပဲဒီညမှာဟိုလူလင်းကြံစားနီလာရဆိုတဲ့အတိုင်းပေါ့ဗျာကျွန်တော်တို့နေရာကိုဘယ်လိုနည်းနဲ့ဟိုအကောင်းဆုံးပြအောင်လုပ်ကြမလဲဆိုတာတော့ရေကောက်ပွဲဘုံနဲ့နိုင်ငံရေးပါတီတွေရဲ့အခမ်းအနားပဲလို့ကျွန်တော်ထင်တယ်နော်အားလုံးကတော့တင်းကြီးတင်းကြီးအညီမျှပဲဒီ COVID-19 ကိုကြော်ပြပြပါပါတယ်အဲ့တော့ကျွန်တော်တို့အဲ့တော့တွေ့တူတူပြင်ဆင်နေရမလို့လို့ထင်တယ်လေ
နိုင်ငံရေးလီလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ကဲယောဂါနဲ့လုံခြုံရေးအရာစိန်ခေါ်မှုတွေကြားကကျင်းပမဲ့ဒီရေးကောက်ပွဲဟာလွတ်လပ်မျှတမှုရှိအောင်ဖန်တီးနိုင်ဖို့အရေးကြီးတယ်လို့သူကဆိုပါတယ်
ဒီရေကောက်ပွဲကိုတကယ်လုံးဝပြီးတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုဖြစ်အောင်နောက်ပြီးတော့အဲ့ဒီလိုဖြစ်တယ်ဆိုတာကိုမပါဝင်ရှင်ပြိုင်နဲ့နိုင်ငံရေးပါတီတွေကလည်းလက်ခံရှုံးချီအောင်နောက်ဆောင်ရွက်နိုင်မှုကအရေးကြီးဆုံးစိန်ခေါ်ချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။2020ရေကောက်ပွဲဟာနော်အရင်အရင်ရေကောက်ပွဲတွေကပို့ပြီးတော့နော်ကြီးမားတဲ့ဟိုရှင်ပြိုင်မှုတွေနောက်စိန်ခေါ်မှုတွေအကျတဲတွေကိုနော်ကျင်းဆိုင်ကြလာနိုင်တဲ့အခင်းအကျင်းတစ်ခုလို့လည်းမြင်ရပါတယ
်။နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စီယုံခွင့်ပြုကြောင်းကိုလည်းကော်မရှင်ကပြောဆိုထားပေမဲ့အသေးစိတ်အချက်လက်ကိုတော့မထုတ်ပြန်ရသေးတဲ့အပေါ်မှာနိုင်ငံရေးပါတီတွေဘက်ကပုံဝင်မကျဖြစ်နေရတာပါ။ဒီအောင်စုရေကောက်ပွဲကော်မရှင်တာဝန်ရှိသူတဦးကတော့နိုင်ငံရေးပါတီတွေကိုမဲဆွယ်စီယုံလှုပ်ရှားခွင့်ပြုမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကျမ်းမာရေးအပြတ်စံတမတ်ချက်တွေနဲ့အညီဆောင်ရွက်ဖို့စီစဉ်ထားတယ်လို့ VOE ကပြောဆိုထားပါတယ်ရှင်။ကျမမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင
်။ကျမခွန်ညိုပါရှင်။မလေးရှားနိုင်ငံမှာအသွာအလာကန့်သက်ထိန်းချုပ်မှုတွေနဲ့ COVID-19 ကပ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ခဲ့သလိုတိုင်းပြည်မှာရင်ဆိုင်နေရတဲ့စီးပွားရေးကျဆင်းမှုတွေကနေပြီးတော့လည်းပြန်လည်ဥမော်လာနိုင်လိမ့်မယ်လို့အကြက်ခတ်တွေကခန့်မှန်းနေကြပါတယ်။မလေးရှားနိုင်ငံသားတွေကတော့ပုံမှန်ချိန်နဲ့ပြန်ရောက်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲစီးပွားရေးအရာမရေရာမတေချာမှုတွေကိုလည်းရင်ဆိုင်နိုင်ဖို့ပြင်ဆင်နေကြတဲ့အကြောင်း VOA သတင်းတောက် Dave Granny Bam ရဲ့သတင်းလွှာကိုပြောပြပါမယ်။မလေးရှားနိုင်ငံရဲ့အကြီးဆုံးမြို့ကွာလာလမ်ပူမှာတော့အသွားလာတွေပုံမှန်ပြန်ဖြစ်လာတဲ့အတွက်မြို့ထဲကယထားပေါ်မှာလည်းခီးသည်တွေပြန်များလာနေပါပြီ။စပင်းညက်တာစားဖို့တောက်ဖို့အပြင်ထွက်တာလိုမျိုးနေ့တရူဝကိစ္စတွေအတွက်သွာလာနေကြတာပါ။
I feel great about it and right now one of the first things that I'm doing here is that
အခုတော့တော့ကိုနေသာထိုင်သာရှိနေပါပြီ။၃လလောက်တွင်အိမ်တွင်အောင်ခဲ့ရပြီးပထမဆုံးလှုပ်ဖြစ်တာကတော့အခုလိုယောက်ျားနဲ့အတူအပြင်ထွက်ပြီးတော့စားတော့တာပါ။အပြင်မထွက်တာကြာပြီဆိုတော့တကယ့်ကိုနေသာထိုင်သာရှိသွားပါတယ်လို့ကွာလာလမ်ပူမြို့သူဂျက်ဆွန်နာရိုင်းကပြောတာပါ။ယောဂမကူဆက်အောင်လနဲ့ချီပြီးသွာလာလှုပ်ရှားမှုတွေကန့်သက်ခဲ့တဲ့အပေါ်အဆိုးရွားကိုတိမှတ်ပြုကြပါတယ်။နေ့စဉ်ဘဝတွေပုံမှန်ခြေနေကိုရောက်ခံနေအချိန်မှာပဲစီးပွားရေးမှလည်းအထင်နာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။အင်္ဂလိပ်စာဆရာမဖြစ်တဲ့ Jaswinder Rain ကတော့သူ့နဲ့ခမွန်းဖြစ်သူတို့မှပုံမှန်ဝင်ငွေရှိပေမဲ့တချို့မိတ်ဆွေတွေကတော့သူတို့လိုကံမကောင်းဘူးလို့ပြောပါတယ်။
We know some people who've completely lost their jobs, who have got no earning power at all.
တချို့ကလုံးဝကိုအလုပ်ပြုတ်ပြီးဝင်ငွေရပ်သွားတာတွေရှိပါတယ်။သားသမီးတွေရှိတဲ့မိသားစုတွေ၊အိမ်ငှားကတွေ၊အိမ်ချွေးရှိတဲ့သူတွေအတွက်ဝင်ငွေမရှိတော့ခက်ခဲကြပါတယ်။ညညကြရင်အိတ်တောင်းပြောကြပါမလား။ဘယ်နှစ်ကြာမှလာကရမလဲဆိုပြီးတော့တစ်နှစ်တစ်နှစ်ပူပန်နေကြလိမ့်မယ်လို့စဉ်းစားမိပြီးကျမကတော့စိတ်ပူပါတယ်လို့ပြောသွားတာပါ။မကြခင်ကမှစက်မှုအင်ဂျင်နီယာဘွဲ့ရထားတဲ့နိဗန်ပီလိုင်ဟာဆိုရင်လေအလုပ်နေရ20လောက်ရှောက်ထားပေမဲ့ဒီလိုနှစ်မျိုးမှအလုပ်ရဖို့မလွယ်ဘူးလို့ဆိုပါတယ
် Yeah there's more competition compared to and also we have
အလုပ်ရတဲ့သူကများပြီးကျွန်တော်တို့လိုဘွဲ့ရဗီဇတွေအတွက်ခေါ်တဲ့အလုပ်ကအတော်နည်းပါတယ်လို့သူကပြောတာပါ ဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာဌာနသုတေသီလူရှောင်ဟိုကတော
့ In the month of April we recorded 5%
အပီလာရဲမှာလှုပ်လက်မဲ့နှုန်း900ခန့်နှုန်းထိတက်သွားတာဟာနှစ်ပေါင်း30မှာအမြင့်ဆုံးပါပဲလက်ကားပစ္စည်းရောင်းအားကလည်း100ခန့်နှုန်းကျော်ကျသွားတာတွေ့ရပါတယ်ဝယ်လိုအားကျဆင်းတဲ့လက္ခဏာတွေဟာဒီနှစ်ကုန်နဲ့အထိဆက်ဖြစ်သွားနိုင်တယ်လို့ပြောခဲ့တာပါအစိုးရရဲ့စီးပွားရေးအကူအညီပေးရေးစီစဉ်တွေဟာထောက်ကူဖြစ်ပေမဲ့ခီးသွွားလုပ်ငန်းနဲ့လောင်စာလုပ်ငန်းပေါ်မှာအားထားလွန်းနေတယ်လို့လည်းသူကပြောပါတယ
်။ The drop of the oil prices matter to the Malaysian
လောင်စာဈေးကျဆင်းတာမလေးရှားစီးပွားရေးမှာတည်တည်တာတာထိခိုက်ပါတယ်။အခွန်အောက်နဲ့ဗန်နာရေးလုပ်ငန်းတွေကဝင်ငွေတွေအားလုံးရဲ့သုံးပုံတစ်ပုံဟာလောင်စာနဲ့ဆက်ဆက်လုပ်ငန်းတွေကရတဲ့အတွက်အထူးသဖြင့်အစိုးရဝင်ငွေကိုထိခိုက်တယ်လို့ပြောသွားတာပါ။ဆောင်လို့ရေအင်ဂျင်နီယာအရစ်ချာကတော့မလကလေးကဝင်ငွေတည်တည်တာတာရော့သွားတယ်လို့ပြောပါတယ
် This definitely will change the my lifestyle meaning to say
ကျွန်တော်ရဲ့နေထိုင်မှုပုံစံကတော့လုံးဝပြောင်းသွားမှာပါဒီနှစ်မပြောနဲ့နောက်နှစ်တောင်အားလက်ရခီးထွက်နိုင်မယ်မထင်ပါဘူးကျွန်တော်တို့လူများနှစ်ယောက်စိုင်ကောင်းကောင်းမှထွက်စားတာတွေလည်းလျှော့ရမှာပါအရင်ကဆိုရင်နှစ်လသုံးလတစ်ချိန်စိုင်ကောင်းကောင်းမှသွားစားမှုပဲမဲ့အခုတော့မသွားတော့တော့တော့ပါပဲလို့ပြောပါတယ်အခုလိုလူနေမှုပုံစံပြောင်းလဲတွေဟာတိုင်းပြည်စီးပွားရေးကိုလည်းရိုက်ခတ်နေတာပါမလေးရှားနိုင်ငံသားတွေပုံမှန်ခြေနေပြန်ရောက်ဖို့ချီလှမ်းသစ်တွေလှမ်းလာနေပေမဲ့လူနေမှုပုံစံတွေကတော့အရင်လိုပြန်ဖြစ်ဖို့ကမလွယ်လာပါဘူးရှင်ကျွန်မခွာညိုပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲအစိုးရတွေတက်လာပြီးပြုပြင်ပြောင်းလဲလုပ်တယ်ဆိုပေမဲ့စစ်တပ်ကခြေကုပ်ယူထားတဲ့စီးပွားရေးလုပ်ငန်းတွေကတော့အပြောင်းလဲမရှိပါဘူးဒါကြောင့်ဒီလုပ်ငန်းတွေကိုအရေးယူဖို့ကုလသမဂ္ဂကအဆိုပြုထားတာကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
တမတော်ရဲ့စီးပွားရေးဥပိုင် MEHL ရဲ့စီးပွားရေးမိဖက်တူဖြစ်တဲ့ထာဝရနဒီလုပ်ငန်းစုကိုရန်ကုန် Stock Exchange မှာလွန်ခဲ့တဲ့လကအစုရှယ်ယာရောင်းဝယ်ခွင့်ရတဲ့ကုမ္ပဏီအဖြစ်စာရင်းသွင်းလိုက်တာဟာအဂတိလိုက်စားမှုကိုအားပေးရရောက်တယ်လို့မြန်မာနိုင်ငံတရားမျှတမှုအဖွဲ့ Justice for Myanmar ကဆိုပါတယ်။ထာဝရနဒီဟာ MEH ရဲ့လက်အောက်ခံလမ်းပြည်ရေကြောင်းကုမ္ပဏီနဲ့ပတ်သက်လို့ပြီး Flying Goldwin စိတ်ကန်းနဲ့ထောက်ပို့ရေးစီမံကိန်းကိုအကောင့်ထဲဖောနေပါတယ်။ဖိုင်ဇာယာမြို့နယ်ကမြေဧက40ရှိတဲ့စိတ်ကန်းစီမံကိန်းကိုထာဝရနဒီကုမ္ပဏီက49ရာခိုင်နှုန်း MEHL စစ်တပ်ပိုင်းလမ်းပြည်ကုမ္ပဏီက57ရာခိုင်နှုန်းပိုင်ဆိုင်ကြပါတယ်ဒါတင်မကလေးပါဘူးအခောက်ကိုညှဉ်းချုပ်တဲ့စိတ်ကန်းအာဏာပိုင်အကြီးအကဲတွေဟာလည်း MEHL ရဲ့ဒါရိုက်တာစစ်ဘိုလ်တွေဖြစ်နေတာကြောင့်မကလင်ကားစရာကိစ္စတွေဖြစ်နေပါတယ်ဒါပေမဲ့မြန်မာနိုင်ငံစီးပွားရေးကိုပိတ်ဆို့ရင်သူတို့ကိုထိခိုက်နိုင်တယ်လို့ထာဝရနဒီရဲ့ကြီးညာစရမ်းမှာဝန်ခံထားပါတယ်အခုဆိုင်းငံ့ထားပြီမဲ့ထပ်မံပိတ်ဆို့လာရင်စီမံကိန်းတွေကိုစိုးစိုးဝါးဝါထိခိုက်နိုင်တယ်လို့ဆိုပါတယ်အခွင့်အရေးကလေဝကြီးအုပ်ဓာရီကိုဒီကြီးညာစရန်းကပေါ်ပြပါတယ
်စစ်တပ်ပိုင်ကုမ္ပဏီကြီးတွေဖြစ်တဲ့ MEHL မြန်မာစီးပွားရေးဥပိုင်လီမီတက်နဲ့ MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာအစိုးရလက်အောက်ခံမဟုတ်တဲ့အတွက်သူတို့ရဲ့ဝင်ငွေကိုလည်းမသိနိုင်ပါဘူးတီထောင်ရင်ကစပြီးရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့2017အထိအခွန်ဆောင်စရာမလိုပါဘူးMEHL နဲ့ MEC ဟာကြောက်စိမ်းမှာအဓိကလုတ်ကင်တယ်လို့ဆိုပါတယ် MEH ရဲ့လက်အောက်ခံလုပ်ငန်း45ခုရှိပြီး MEC အောက်မှာတော့လုပ်ငန်း62ခုရှိပါတယ် MEHL ကိုဝန်ဆောင်မှုကုံသွယ်မှုနဲ့ထုတ်လုပ်မှုဆိုပြီးသုံးပိုင်းခွဲထားပါတယ်ထုတ်လုပ်မှုဌာနအောက်မှာစက်ရုံ41ရုံရှိပြီးဗဏ္ဍာရေးနဲ့အာမခံလုပ်ငန်းမှာကုမ္ပဏီ5ခုရှိပါတယ်စိုက်ပျိုးရေးနဲ့5လုပ်ငန်းမှာ4ခုစားလုပ်ရေးလုပ်ငန်းမှာ9ခုခီးသွွားလုပ်ငန်းမှာ2ခုနဲ့ကုန်သွယ်ရေးမှာ5ခုရှိပါတယ်
ကျောင်းမြတ်နယ်တပ်ထုတွင်ကန္တမှာ MEHL ပိုင်ကုမ္ပဏီ30တခုရှိပါတယ် MEC ကလည်းဓာတ်ငွေကျောင်းမီးသွင်းဆက်သွယ်ရေးဗန္ဒယင်းမှာပါဝင်ပြီးတပ်မတော်သုံးပစ္စည်းတွေထုတ်လုပ်ပေးပါတယ် MEHL Limited ကမြဝတီဘဏ်ကို1993မှာတည်ထောင်ပါတယ်2016မှာချက်တန်းပေါင်းတန်းချောသုံးဖို့ဒေါ်လာ155တန်းရှိတယ်လို့သိရပါတယ်မြန်မာနိုင်ငံမှာသရုတ်တာအကြီးဆုံးဘဏ်လုပ်ငန်းဖြစ်ပြီးအစုရှယ်ယာကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ကြပါတယ် MEC Corporation ကတော့အင်းဝဘဏ်ကိုပိုင်ဆိုင်ပြီး MEC လက်အောက်ခံလုပ်ငန်းတွေကိုငွေကြေးထောက်ပံ့ပါတယ် MEHL MEC နဲ့တပ်မတော်ဟာမြေနေရာကောင်းတော်တော်များများကိုပိုင်ဆိုင်ကြတာကြောင့်လဲဝင်ငွေကောင်းနေကြပါတယ
်ရန်ကုန်မြို့တော်မှာနေရာကောင်းလိုချင်ရင် MEHL MEC နဲ့တပ်မတော်ကိုချဉ်းကပ်ရပါတယ်ဒီနည်းနဲ့ Telenor Norway ကုမ္ပဏီဟာရန်ကုန်မြို့မှာနေရာကောင်းရယူနိုင်ခဲ့ပါတယ်နိုင်ငံပိုင်လုပ်ငန်းတွေကစစ်တပ်ပိုင် MEHL နဲ့ MEC ကုမ္ပဏီကြီးတွေကိုစာကြေးသဘောမျိုးပေးတာလည်းရှိပါတယ်ဥပမာကလေးဝကြောင်မီးသွေးကိုထူးဟန်သစ်ကုမ္ပဏီက68ရာခိုင်နှုန်းတပ်တုတွင်ဌာနက37ရာခိုင်နှုန်းMEHL က100ခန်းလုံးခွဲဝေကြတယ်လို့ဆိုပါတယ်။ရေနံဓာတ်ငွေလုပ်ငန်း၊သတ္တုတွင်းလုပ်ငန်း၊ကြောင်မြက်လုပ်ငန်းနဲ့တစ်လုပ်ငန်းတွေမှာလည်းစစ်တပ်ပိုင်ကုမ္ပဏီကြီးတွေရောထွေးဆက်တင်ပါဝင်နေကြပါတယ်။ကြားပြည်နယ်သတ္တုထုတ်လို့ရေးမှာရဲထုတ်ကျော်သတ္တုကုမ္ပဏီက54ရာခန်းလုံး၊သတ္တုတွင်းဌာနက33ရာခန်းလုံးနဲ့ MEHL က73ရာခန်းလုံးဝေစုတွေရကြပါတယ
်။တမ်ပရောပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဘိုလ်ချုပ်ခင်မောင်သာစစ်ထောက်ပံ့ရေးတာဝန်ခံစစ်ထောက်ချုပ်ဒုဗိုလ်ချုပ်ကြီးကျော်စွာလင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့ပြည်ထောင်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိုးထွတ်စတဲ့စစ်ဘိုလ်တွေဟာ MEHL ဥပိုင်ကုမ္ပဏီမှာအရေးကြီးတဲ့ယာတုတွေကိုရယူထားပြီးအကျိုးအမြတ်ခံစားနေကြသူတွေဖြစ်ကြောင်းဇွန်လ18ရက်နေ့ထုတ် Justice for Myanmar ကြေညာချက်မှာဖော်ပြထားပါတယ်အစိုးရတပ်ကိုခေါင်းဆောင်နေသူတွေဟာ MEHL နဲ့ MEC စစ်တပ်စီးပွားရေးလုပ်ငန်းတွေကိုချုပ်ကင်နေတာဟာအကျင့်ပြက်ချစားမှုကိုအားပေးရာရောက်တယ်လို့ဆိုပါတယ်။တပ်မတော်ပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်ခင်မောင်သားဟာကုမ္ပဏီ16ခုမှာလည်းညွှန်ကြားရေးမှူးတာဝန်ယူထားသူဖြစ်ပါတယ်။ဒါလို့ပုဂ္ဂိုလ်အကျိုးအမြတ်ရှားနေတာကိုစစ်ဆေးမဲ့သူမရှိပါဘူး။ဒီနေ့လွတ်လပ်ရေးအထည်အမှန်မှာတမရဦးဝင်းမြင့်ကဘိုးချုပ်ခင်မောင်တန်းကိုဈေးရကြော်တင်ဖို့ပေးအပ်ပြီးဂုဏ်ပြုခဲ့ကြောင်း Justice for Myanmar ကဖော်ပြပါတယ်။ရှေ့အပတ်မှာပဋိပက္ခဒေသမှာစစ်တပ်စီးပွားရှာဖွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်နိုင်ရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုကိုကိုအဆုံးစီရင်ခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါစိုက်ချိန်မှာမကြာခင်ကအဆုံးစီရင်ခဲ့ကြတဲ့မြန်မာနိုင်ငံသားမျိုးတွေကိုနှီးဆက်သူနဲ့စောင့်ကြည့်သူတွေကပုံမှန်စောင့်ကြည့်ကူညီပေးဖို့စိတ်ချမ်းသာရေးပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။မကြာခင်ကအဆုံးစီရင်ခဲ့တဲ့ Quarantine အသွားလာကန့်သက်ခံထားရသူမျိုးနဲ့ပြည်ပရောက်အထူးသဖြင့်တရားမဝင်နေရသူတွေအတွက်ဘယ်လိုစောင့်ကြည့်ကူညီပေးဖို့အရေးကြီးနေပါလဲ။ကိုကိုကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ချမ်းသာရေးထုကုနဲ့မြန်မာနိုင်ငံစိတ်ချမ်းသာပညာအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာဆူမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay စိတ်ကျမ်းမာရေးတစ်ခုဆရာဝန်ကြီးဒေါက်တာဆူမင်းခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလကိုကိုကိုအဆုံးစီရင်မှုတချို့စဖြစ်လာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဒီမကြာခင်ဖြစ်ခဲ့တာရဲ့ထူးခြားမှုတွေနဲ့ကျူတင်သတိပေးလက္ခဏာတွေနောက်ကာကွယ်ရေးအတွက်တကူရည်နဲ့အစိုးရကအဓိကလုပ်ပေးတင်တာတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီကိုကိုကိုအဆုံးစီရင်နိုင်သူတွေနဲ့နီးစပ်သူတွေအနေနဲ့စောင့်ကြည့်သူတွေရောပေါ့နော်ဘာတွေကိုကြိုသိထားပြီးတော့ဘလို့ဝိုင်းကူလုပ်ပေးတင်တာတွေကိုပြောမှာမို့အဓိကဘသူတွေကိုစပြောကြတယ်ဆရာရေ
ဒါတော့ကျွန်တော်ခုပြောမယ်ဒီဘက်ကဒီပတင်ရကိစ္စတခုနဲ့ဟိုဘက်ကအဲမလေးရှားကိစ္စအခုတော့အနေဒါလို့ပြောတော့မတူဘူးပေါ့နော်အဲ့တော့ဒီဘက်မှာဆိုရင်တော့ quarantine ထားတဲ့သဘောမျိုးဖြစ်နေတာပေါ့အဲ့တော့ quarantine မှာပြောရှင်တဲ့တာဝန်ကျတဲ့လူတွေရှိပဲပေါ့နော်ပြင်နောက်ဝင်နေတော့လူတွေရှိတယ်တမ်းမာရေးဘက်ကလူတွေရှိတယ်အခြားစောင့်ကြည့်မဲ့လူတွေရှိတယ်ဒီအနေနဲ့ကအဓိက COVID-19 နဲ့ပတ်သက်လို့တကယ်ကိုကျွန်တော်ဂျင်းတဲ့ချက်ထဲမှာလုံးဝကြိုင်နေရတယ်ပေါ့နော်အဲ့ထဲမှာဒီစိတ်ကြမ်းမာရေးနဲ့ပတ်သက်တဲ့ပြဿနာလူတွေရှိလာနိုင်တယ်ဆိုတာလေးတော့ ထည့်စဉ်းစားထားပြီးတော့ဒါလေးရင်ဖြတ်ကြည့်ထားမယ်နောက်တော့ပြည်သူရောက်လာတဲ့လူတွေကအနေထားပေါင်းစုံနဲ့ရောက်လာတယ်ဘယ်ကောင်ပေါင်းစုံနဲ့ရောက်လာအဲ့တော့အဲ့ဒီမှာဒီလိုမျိုးပြဿနာဖြစ်နိုင်ခြင်းရှိတဲ့လူတွေပါနိုင်သလားပေါ့နော်ဒီမှာအကျဉ်းချုပ်လို့ဆိုဒီစိတ်ကြမ်းမှန်ပြဿနာအကျဉ်းနဲ့မျိုးစေးပြဿနာရှိသလားရှိခဲ့ဘူးသလားစူးစမ်းမှုခံယူနေသလားဒါမျိုးလေးကိုတစ်ချက်မေးလိုက်ကြည့်လိုက်မယ်ရှိရသလိုရှိရင်လိုအပ်တာလေးတွေလုပ်ပေးမယ်အဲ့တော့သူကအနေထားပေါ့နော်အနေထားကိုပြောရဆိုတဲ့အချိန်မှာကိုမေကပြောခဲ့ one day time စီဟာမျိုးရှိကြလားဒါမျိုးကြီးတစ်ချက်ကြည့်မယ်ကိုမေကပုံရိပ်လေးလေးနေမယ်အဲ့ဒါမျိုးကြီးလောက်သွားမယ်ဆိုလို့ရှိရင်တော့တိုင်းတာတစ်ခုထိပေါ့ဒါလေးကိုလူကြီးသိလာနိုင်တယ်အထိုက်ပြောကျွန်တော်ကောက်ဝင်ရှိပြီလောက်လာနိုင်ပါလေဟိုဘက်မှာကြားရတယ်အဲ့ဒီလူကြီးရှာလူမျိုးကြားရတော့ဒီချက်လူကြီးတော့ဘာဖြစ်လိုက်ပေါ့နော်ဟိုဘက်မှာသူကနေရတဲ့အနေထားဘယ်လိုအနေထားရှိတယ်လဲသူအတိုင်းဝိုင်းကဘလူးအမေရိကန်ရှိတယ်သူနိုင်ငံမှာဒါတွေနဲ့ပတ်သက်လို့သူတို့ဘလူးလိပ်ဆောင်ပေးထားတယ်လေအဲ့ဒီချက်တွေကလည်းအကြီးကြီး
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီ quarantine ဝင်ရတဲ့လုပ်ငန်းစဉ်ကမြန်မာနိုင်ငံမှာအခုအဓိကဒီကာကွယ်လုပ်ငန်းစဉ်တစ်ခုလည်းဖြစ်နေတာပေါ့ဆရာနော်အဲ့ဒီခါကျတော့ခုနကဒီဆရာပြောခဲ့တဲ့သူတို့ရဲ့ဒီစိတ်ကျန်းမာရေးဆိုင်ရာနောက်ခံအခြေအနေကိုကြိုတင်မေးပြီးတော့သတိထားတာအပြင်နောက်ထပ်ရောဒီသူတို့နဲ့ဆက်ဆံရေးအပိုင်းတွေမှာအထူးသတိပြုတင်တာတွေရောရှိသေးလားဆရာ
သူတို့ရဲ့နောက်လာအချိန်မှာဒီလူတိုင်းဆိုင်ရာစိတ်တိုင်းဆိုင်ရာကျန်းမာရေးအခြေအနေသိထားဖို့လိုမယ်ပြီးနောက်တော့ဒီလိုမှာလူဖြစ်ရင်းရှိနေရှိနေတယ်လေပေါ့နော်တာမင်းတွေသိထားဖို့လိုမယ်နောက်တစ်ခုကတစ်ခါကျရင်တော့မပြောချင်တာလေးရှိတယ်သူပြောမှုအစင်းမဖြစ်တာလေးရှိအဲ့ဒါကိုလည်းဒီဘက်ကနေပြီးတော့ပေါ့နော်ပြည်သူဆောင်ဆောင်ဒီဘက်ကနေပြီးဒါလေးနားလည်ထားပြီးဖို့လူရယ်ပြီးလို့ရှိရင်သူကဘာယောဂရီအခမ်းရှိလာတယ်လေဘာလာပြန်ဒါရီသိထားပြီးသူအဲ့တခဲရီပြေးမယ်နောက်တစ်ခုကတော့အခုလက်ရှိသွားနေတဲ့ဒီမှာအဲ့မိန်းနေကန်နဲ့ပတ်သက်လို့ဒါလေးကြီးကြောင်းပြီးလို့ပုံလဲပေါ့နော်ဒီစိတ်တမ်းမရင်းနဲ့ပတ်သက်လို့ဒီချက်ပြီးပြီးတော့သိအောင်သူတို့အသိပညာတန်းတန်းဘယ်လောက်ပေးမလားဒါရီပါကျွန်တော်စဉ်းစားဖို့လိုမယ်အခုလည်းကျွန်တော်တို့ဒါရီတော့ပြေးတော့ပေးနေတယ်အွန်လိုင်းကလည်းပေးတယ်နောက်တစ်ခုကလူမှုဝန်ထမ်းကယ်ဆယ်နေပြန်လည်နေရာချထားရသူလုပ်နေတဲ့ဒီနောက်ဝန်ထမ်းနဲ့ပတ်သက်လို့ကျွန်တော်ဒီချက်လေးကိုတော့ပြောနေတယ်ပေါ့နော်နောက်ကဒီနေ့ဝန်ကြီးတိုင်းစီဟာမျိုးစောင့်ကြည့်မယ်လိုအပ်တယ်ဆိုလို့ရှိရင်ကျွန်တော်စိတ်ကျန်းမာရေးစူးစူးစောင့်ရှောက်မှုနဲ့ပတ်သက်တဲ့အကူအညီကိုချိတ်ဆက်ပြီးရယူမယ်ပေါ့နော်အဲ့တော့လိုအပ်တဲ့စိတ်ကျန်းမာရေးစောင့်ရှောက်မှုရယူတဲ့ဆိုတာကလည်းဒီတက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးမှာရှိတဲ့စိတ်ကျန်းမာရေးဌာနတွေစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးတွေကိုဆက်သွယ်နိုင်တဲ့တယ်လီဖုန်းလမ်းကြောင်းတွေရှိတယ်ဆက်သွယ်နိုင်တဲ့အခြေအနေရှိတယ်ဒါတွေလည်းကျွန်တော်တို့ဖုတ်ပြန်ထားတဲ့ဟာတွေရှိတယ်အဲ့ဒါတွေကချိတ်ဆက်ဆောင်ရွက်ပေါ်ဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုအကြံပေးခြင်းတွေလဲအခု quarantine မှာဒီစိတ်ဖြစ်စီမှုကနေပြီးတော့ကိုယ့်ကိုယ်ကိုအဆုံးအစင်နဲ့အဆင်မျိုးအထိပေါ့နော်မရောက်အောင်ကြိုပြီးတော့ကာကွယ်တဲ့အနေနဲ့
ကာကွယ်ပြီးတော့တယောက်ချင်းစီအလိုက်ပေါ့နော်အဲ့ဒါကိုစိတ်ဖြစ်စီမှုကိုချော့ချဖို့လိုမယ်နောက်ကိုယ်မှာအကူအညီလိုတယ်ဆိုလို့ရှိရင်တောင်းခံဖို့ပေါ့နော်ကျန်းမာရေးနဲ့ပတ်သက်တာလူမျိုးနဲ့ပတ်သက်တာကိုအဲ့ဒီမှာရှိတဲ့ဒီပစ္စည်းကနေကိုယ့်ရဲ့လိုအပ်ချက်အကူအညီတောင်းခံဖို့လိုတယ်ဒီတောင်းခံတယ်ဆိုတာရယ် realistic ပေါ့နော်ကိုရောက်နေတဲ့နေရာရဲ့ဖြစ်နိုင်တဲ့အနေအထားပေါ်မှာလည်းမူတည်ဖို့တော့တကယ်လိုအပ်တဲ့ basic ပေါ်တော့အဲ့ဒါလေးလိုအပ်ရင်တောင်းခံပါနောက်တစ်ခုကတော့ကိုယ့်ရဲ့ social network ကိုမိသားစုအတိုင်းဝိုင်းနေနဲ့အပြင်အသက်အရွယ်ရနိုင်တဲ့နည်းလမ်းတွေပေါ့နော် telephone နဲ့ internet တို့အဲ့ဒါမျိုးတွေနဲ့အသက်အရွယ်ရှိနေဖို့လိုမယ်ပြီးလို့ရှိရင်ကိုယ့်ရဲ့အခက်အခဲတွေရှိရသလိုရှိရင်ပုံပုံလေးလေးတိုင်ပင်ဖို့လိုမယ်နောက်တစ်ခုကကိုယ့်ရဲ့စိတ်ဖြစ်ပြီးမှုလျှော့ချဖို့ဆိုတာကတော့ဘာသာရေးလုပ်တာတို့ကိုတက်တောင့်တက်တာရှိအောင်နေတာတို့healthy lifestyle ကိုနေဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ဆရာကြီးနောက်ဒီနိုင်ငံခြားရောက်မြန်မာလူသမားတွေအတွက်ကောဆရာကြီးအထူးသဖြင့်တော့ဟိုတရားမဝင်ပေါ့နော်သူများဆက်ပို့ပြီးတော့ safety စီမှုကြုံနေရရတဲ့သူမျိုးအတွက်ကော
အဲ့ဒါကတော့ကိုနေရပြောခဲ့တဲ့ဟိုအခြေခံအချက်တွေပေါ့နော်ကိုယ့်အကူ safety စီမှုဖြောင်းချမှုကိုယ့်အခက်အခဲရှိနေတာတင်ပြမှုဒါပေမဲ့ဖြစ်တာကိုယ့်အခက်အခဲရှိတာကိုဘယ်လမ်းကြောင်းကနေဘလို့တင်ပြမလဲပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့လုပ်မယ်ဆိုလို့ရှိရင်ကိုနေရပြောခဲ့တာပေါ့နော်ဒီအရာကိုကျွန်တော်တို့ဘာလုပ်ပေးမလဲဘလို့ဖြေရှင်းလို့ရမလဲပေါ့နော်အဲ့ဒါမျိုးတွေကိုသက်ဆိုင်ရာဌာနပုံလုံးချိတ်ဆက်ပြီးတော့ပူပေါင်းပြီးစဉ်းစားပေးတာကအရေးအကြီးဆုံးဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
ဟုတ်ကဲ့ဆရာဒီနေ့မှာဒီလူမှုအတိုင်းဝိုင်းဒီလူမှုကွန်ရီအဖွဲ့အစည်းတွေရဲ့ကန္တာအနေနဲ့ရောဖြည့်ပြီးတော့ရှင်းပြချင်တာရှိသေးလား
အဲလူမှုအဖွဲ့အစည်းတွေအတိုင်းဝိုင်းတွေကအဲ့ဒီဒေတာအချက်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ kait ရဲ့အတိုင်းပေါ်တော့ဟုတ်ပေးနိုင်တယ်အကူအညီပေးကြရတယ်လို့ရှင်းရင်တော့အများကြီးအထောက်အကူဖြစ်ပါတယ်ကျွန်တော်အပြင်ကထောက်ကူရင်အခုဘာလို့ပြရတော့ပြကြပဲပို့ပါတယ
်ဟုတ်ကဲ့အခုလို့ဒီစိတ်ဖြစ်စီမှုဌာနနေမတရားချုပ်နေရတဲ့သူမျိုးတွေပေါ့နော်သူ့ရဲ့ဒီနိစ္စရာမိသားစုနဲ့အတိုင်းဝိုင်းကိုဆရာဘယ်လိုချန်ပေးခြင်းလဲ
မိသားစုအတိုင်းဝိုင်းဘက်ကနေပြီးတော့သူတို့အခုကြုံနေရနေတာပေါ့နော်ဒီ COVID-19 ဆိုတာကကိုတယောက်ထဲကြုံနေရတဲ့ကိစ္စတော့မဟုတ်ဘူးတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြုံနေရတယ်သူ့ရဲ့အကျိုးဆက်ကကိုတယောက်ချင်းစီလည်းအနေနဲ့များရ ှိတယ်။အဲ့တော့ဒါတွေကိုလည်းသိထားပါ။အဲ့လက်ရှိအခြေအနေကိုအကြေအခြေအနေမှောက်လက်ခံထားပါ။ပြီးလို့ရှိရင်ကိုယ့်ဘက်ကနေပြီးတော့ပေးလို့ရတဲ့အကူအညီတွေပေးပါ။အနည်းဆုံးဒီလိုနေထားပြပါ။ social network ကနေပြီးပကားသိလိုက်ဆူလိုက်ရတယ်ဆိုတာကလည်းသိက္ခာကြီးကိုအတိုင်းကတူဆိုတော့ညော့နေနိုင်တယ်ပေါ့နော်။ပြီးရင်ဒီကိစ္စနဲ့ပတ်သက်ပြီးလို့ဒီလိုဖြစ်ရကောင်းလားဆိုပြီးတော့အဲ့လိုအပြစ်တင်တာမျိုးပေါ့နော်။တယောက်နဲ့တယောက်ဂိမ်းလုပ်တာမျိုးတွေကိုမလုပ်စီခြင်းဘူး။သူကကိုယ့်ရဲ့နားလည်မှုနဲ့ရုပ်စုဆက်ဆံပြီးတော့လိုအပ်တဲ့အကူအညီပံ့ပိုးမှုတွေရနိုင်တဲ့လောက်လုပ်ပေးစီခြင်းပါပဲ
။ဟုတ်ကဲ့။ကျေးဇူးများတင်ပါတယ်ဆရာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာမြန်မာအစိုးရစစ်တပ်တွေအင်အားနဲ့ဝင်ရောက်လာတဲ့အတွက်ဒေသခံတွေနေရက်စွန့်ခွာနေကြရပါတယ်။ချင်းပြည်နယ်ပလောဝါမြို့နယ်မှာလာမယ့်ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးဆိုတာနဲ့မြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသမှာညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ရသီတောင်မြို့နယ်မှာမြန်မာအစိုးရစစ်ကြောင်းတွေအင်အားအလုံးကြီးနဲ့ဝင်ရောက်နေရာယူလာတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေနေရာကနေစွန့်ခွာနေရပါတယ်အခုလိုနေရာစွန့်ခွာလာသူတွေကတော့ရသီတောင်မြို့နယ်ကူတောင်ရွှေလောင်းတင်ကံပြင်းမင်းကန်ချောင်းအပါအဝင်ကျေးရွာပေါင်း6ရွာကရွာသားတွေဖြစ်ကြပြီးဇူလိုင်လ29ရက်နေ့ညနေပိုင်းမှာစက်တင်ဘာ20ရက်နေ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့ပြီးနောက်ပြင်မူဇလင်ရွာနဲ့ကံပြင်းရွာတွေမှာအစိုးရစစ်တပ်ကဝင်ရောက်တပ်ဆွဲလာတဲ့အတွက်စိုးရိမ်ပြီးအခုလိုထွက်ပြေးလာတာဖြစ်တယ်လို့တရက်ခံတွေကပြောပါတယ်သူတို့တွေအခုအခါနေဆက်ရွာကြေးရွာတွေအပါအဝင်စစ်သွေးနဲ့ရတိတောင်မြို့တွေမှာလာရောက်ခိုးလုံနေကြပြီးစစ်ကြောင်းတွေထွက်သွားရင်နေရပြန်ချင်နေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။လွန်ခဲ့တဲ့ဇွန်လ24ရက်နေ့ကလည်းရတိတောင်မြို့နယ်ကြောက်တန်းနယ်ကိုနေမြရှင်းလင်းဖို့အတွက်ကြေးရွာသားတွေဖယ်ရှားပေးဖို့အစိုးရကအမိန့်ထုတ်ပြန်ခဲ့တဲ့အတွက်ရွာပေါင်း40ကျော်ကရွာသားတွေနေရစွန့်ခွာမှုတွေရှိနေခဲ့ကြပါတယ်။
စစ်မဲ့ဖြစ်ပွားရာဒေသချင်းမြင့်နယ်တောင်ပိုင်းပလောဝမြို့နယ်မှာလာမယ့်2020-2023ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပလောဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်။ပလောဝမြို့နယ်မှာအခြေခံပညာကျောင်းပေါင်း390ကျောင်းနဲ့ကကျောင်းပေါင်း200ထားဖွင့်လှစ်နိုင်မဲ့အနေအထားရှိပြီးစစ်ဘေးသံကျောင်း190ကျောင်းကဖွင့်လှစ်နိုင်မဲ့အနေအထားမရှိဘူးလို့ပညာရေးမှူးကပြောပါတယ်။ကျောင်းဖွင့်လှစ်ဖို့မဖြစ်နိုင်တဲ့ကျေးရွာများစုဟာပလောဝမြို့နီးတစ်ဝိုက်ကကျေးရွာတွေဖြစ်ပြီးမြမသမရော်နဲ့ရခိုင်တပ်တော်အေအေတို့တိုက်ပွဲကြောင့်နေရစွတ်ခွာထွေပြေးသိမ်းချောင်ခဲ့ရသူတွေဖြစ်ကြပါတယ်။ဒါ့အပြင်ကျောင်းဆရာဆရာမ200လောက်ဟာလည်းပြောင်းရှိခွေတင်ထားတာကြောင့်လာမယ့်ကျောင်းဖွင့်ရာသီမှာဆရာဆရာမလိုအပ်ချက်မြင့်မားလာဖို့ရှိတယ်လို့သိရပါတယ
်။ဇွန်လ29ရက်နေ့မှာကြားရောက်တဲ့မွန်ပြည်သက်ပါတီရဲ့25နှစ်ပြည့်အပြစ်ခတ်ရက်စဲရေးကိုပြန်လည်သုံးတက်တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ရမှာရခိုင်နဝဒစစ်အစိုးရရိုးသားဖြောင့်မတ်မှုမရှိခဲ့ဘူးလို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်သာကသုံးသပ်ပြောဆိုခဲ့ပါတယ်1989ကနေ96ကာလရီမှာတိုင်းနာလက်နက်ကင်ဒေါ်လာရေးအဖွဲ့အစည်းတွေဟာနိုင်ငံရေးဆွေးနွေးနိုင်ဖို့အပြစ်ခတ်ရက်ဆဲရတာဖြစ်ကြောင်းပထမအဆင့်အပြစ်ခတ်ရက်ဆဲရတာဖြစ်ပြီးဒုတိယအဆင့်မှာနိုင်ငံရေးဆွေးနွေးဖို့ဆိုခဲ့ပေမဲ့ဖြစ်မလာခဲ့ဘူးလို့ဆိုပါတယ်2008အခြေခံဥပဒေအတည်ပြုပြီးတာနဲ့အပြစ်ရက်တိုင်းနာလက်နက်ကင်ခေါင်းဆောင်လူကြီးပိုင်းတွေကိုနိုင်ငံရေးပါတီထောင်ပြီးရွေးကောက်ပွဲဝင်ကြံတဲ့လူတွေကနေချဆောင် BGF မဟုတ်ရင်ပြည်သူ့စစ်ဖွဲ့ဖို့ဖိအားပေးပြီးလက်မခံတဲ့အဖွဲ့အစည်းကိုရန်သူလို့တတ်မှတ်ခဲ့တာကြောင့်တိုင်းနာလက်နက်ကင်တွေနဲ့အပြစ်ခတ်ရက်ဆဲရီပြက်ပြဲခဲ့တာပါမွန်ပြည်သက်ပါတီဟာ1995ခုနှစ်ဇွန်လ29ရက်နေ့ကအပြစ်ခတ်ရက်ဆဲရီသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပါတယ
်ကရင်ပြည်နယ်ဖားပုံခရိုင်ကရင်ယူသမငားတီတာမှာတမတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ဝါတူခူကရင်ယူကိုဗစ် -19 ကျန်းမာရေးစစ်ဆေးဂိတ်နေရာမှာနှစ်ဖက်နားလည်မှုအရကရင်ယူဘက်ကအသစ်ပြန်လည်တည်ဆောက်ခဲ့ပါတယ်အဲ့ဒီခေတ်ကိုဇွန်လ25ရက်နေ့မှာပြန်လည်ဖွင့်လှစ်လိုက်ပေမဲ့တမတော်လမ်းကြောင်းရှိချိန်မှာစစ်ဝတ်စုံတင်တဲ့ဂိမ်းမစားဖို့အကြောင်းကြားထားတာကြောင့်
ခေကူတရတာဖွေးပြီးယာယီပြန်လဲပြေးလိုက်ရတယ်လို့နယ်လှည့်ကျော်ဖို့အိတ်ကျမ်းမာရေးလှုပ်သားဖွဲ့ BPHWD ဖာပွန်ဒေသတာဝန်ခံသူကဆိုပါတယ်ပြီးခဲ့တဲ့မေလတုန်းကအဲ့ဒီဝတ်တုကိုရွာနဲ့ဖားလို့လမ်းကွာမှာရှိတဲ့ကျန်းယူကျမ်းမာရေးစစ်စေးရေးဂိတ်တစ်ခုကိုတမ်မတော်ဘက်ကမီးရှို့ဖျက်ဆီးလိုက်တာကြောင့်နှစ်ဖက်သိမ်းမှမှုဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေဖြစ်ခဲ့ကြလို့အဲ့ဒီပြစ်ခတ်မှုကြောင့်ဒေသခံယာနဲ့ချီထွက်ပြေးခဲ့ရပြီးတော့ထိခိုက်တန်ရာရသူတွေလည်းရှိခဲ့ပါတယ်
ရှမ်းပြည်အတွင်းမိုးဥကာလမှာအစိတ်ရှိမိုးစားသုံးမိလို့တေဆုံးလူ10ဦးထက်မနည်းရှိပြီဖြစ်ပါတယ်ဒီဇွန်လအတွင်းမှာပဲတောင်ကြီးမြို့တစ်တော့ရက်ကွက်နေပါတင်ကြီးနဲ့ဘာလမြိုင်တို့တူဝရီနှဦးရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မင်းတုံအုပ်စုပန်ခဲရွာကမိသားစု4ဦးမိုင်းရှုမြို့နယ်နာကွန်ရွာသားလင်မယားနှဦးတန်ညန်းမြို့နယ်နမ်လပ်အုပ်စုနမ်ပတ်ရွာသားလင်မယားနှဦးတို့အစိတ်ရှိမိုးစားသုံးမိလို့တေဆုံးသွားခဲ့ကြပါတယ်ကျမ်းမာရေးဌာနကတော့မိုးရေကိုတတိထားစားသုံးကြဖို့တတိပေးလိုက်ပြီးမိုးစားပြီးနောက်ပိုင်းခေါင်းမူးခေါင်းကိုက်ခြင်းအော့အန်ခြင်းသွေးပောင်ကြခြင်းဗိုက်နာခြင်းယဉ်ပြည့်ခြင်းဝမ်းလျှောခြင်းစတဲ့မိုးအစိတ်တင့်တဲ့လက္ခဏာတွေဖြစ်ပွားရင်ကျမ်းမာရေးဌာနကိုအမြန်ဆုံးသွားဖို့တိုက်တွန်းထားပါတယ်
။ကြရပြည်နယ်တိမောဆိုးမြို့နယ်ဒေါ်ဆူရှိကြီးရွာမှာတောင်သူ22ဦးကိုတရားရုံးကချမှတ်ခဲ့တဲ့ပြစ်ဒဏ်နဲ့ရဆိုပြီးတမတော်ကနေဒုတိယကျင်းထပ်မံတရားစွဲဆိုတာဟာတရားမျှတမှုမရှိသလိုနောင်နောင်မလို့ရဲအောင်တောင်သူတွေကိုချင်းချောင်းလိုက်ခြင်းဖြစ်တယ်လို့တောင်သူတွေကပြောပါတယ်။ဇွန်လ25ရက်နေ့ကတမတော်ကနေထပ်မံတရားစွဲဆိုထားတဲ့တောင်သူ22ဦးဟာပြည်နယ်တရားလွှတ်တော်ရုံးမှာပရမဆုံးအကျင့်သွားရောက်ရုံးသက်ခဲ့ကြရတယ်လို့တောင်သူခုဦးတွေကပြောပါတယ်။ကြရပြည်နယ်လွန်ကုံမြို့နယ်တွင်နေမြခံစစ်တပ်နဲ့လယ်ဆိုင်တောင်သူတွေကြားဖြစ်ပွားခဲ့တဲ့မြေရငင်းပွားမှုကြောင့်တောင်သူ22ဦးကိုပြည်သူပိုင်ပြည်စည်းကာကွယ်ရေးအဥပဒေပုံမှန်6တဲ့ဘိုင်းနဲ့ကျူးလွန်မှုပုံမှန်669တာဝန်ဝန်တရားနှောက်ယှက်မှုပုံမှန်393ညှဉ်းညမ်းစွာဆဲဆူမှုပုံမှန်294နဲ့အကျိုးဖြည့်ဆည်းမှုပုံမှန်429တို့နဲ့တရားစွဲဆိုခံခဲ့ရပါတယ်
ခုသတင်းတော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသတွေမှာညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေရှိနေစေဖြစ်ပြီးတိုင်းရင်းသူအမျိုးသမီးတွေအနေနဲ့မတိမ်းမှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်ခုအဖြစ်အသုံးပြုခံနေရတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLP ကဇွန်လ26ရက်နေ့ကကြားရောက်တဲ့အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနဲ့အွန်လိုင်းစကားဝိုင်းမှာဆွေးနွေးကြတာပါဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအိမ်ကတင်ဆက်ပေးပါမယ်ရှင်။
တိုင်းရင်းသူအမျိုးသမီးတွေအနေနဲ့မတိမ်းမှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်ခုဖြစ်အသုံးပြုခံရတယ်လို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP တွဲဖက်ထွေထွေတွင်ရင်းမှုနဲ့လွေးပိုးငယ်ကပြောပါတယ
်။အထူးသဖြင့်တိုင်းရင်းသူအမျိုးသမီးတွေဆိုလို့ရှိရင်ဒီမတိမ်းမှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်မျိုးနဲ့ဒီတမတော်ကနေကျူးလွန်နေတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။တိုင်းရင်းသူအမျိုးသမီးတွေကိုစစ်လက်နက်တစ်ခုအဖြစ်ညှဉ်းပန်းနှိပ်စက်မှုကိုကျူးလွန်နေတဲ့ဟာကိုတွေ့ရတယ်။အဲ့လိုခံရတဲ့အခါမှာဟိုမဒိန်ချင်းယုံနဲ့ပြီးသွားရလားဆိုမဟုတ်ဘူးမဒိန်ချင်းတဲ့အပြင်စိတ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာညင်ပတ်နေဆက်မှုတွေကိုပြုလုပ်တဲ့ဟာကိုတွေ့ရတယ
်လက်ရှိချိန်မှာဆက်လက်ဖြစ်ပွားနေတဲ့လူကိုယ်ရေးချိုးဖောက်ခံရမှုနဲ့ပတ်သက်ပြီးလူကိုယ်ရေးမှတ်တမ်းကွန်ရက်အန်တီဘာမာကကိုအောင်စောဦးကတော့
ညင်ပတ်နေဆက်မှုတွေကအဓိကဖြစ်တာပြည်သူတွေကိုတက်ကတ်ထားပြီးပြည်သူတွေကိုဥတီပြီးတော့ဖြစ်တာခံရတဲ့လူအများဆုံးကလည်းပြည်သူတွေအဓိကဘယ်နေရာတွေမှာအဖြစ်များလဲဆိုတော့အထူးသဖြင့်တိုင်းနာဒေသတွေမှာတိုင်းနာဒေသတော်မှာစစ်ဖြစ်တဲ့တိုင်းနာဒေသတွေမှာပုံများပါတယ်အဲ့ဒါကိုတွေ့နေရ
အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနေ့ကအကြဖက်ဖွဲ့စည်းတွေထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာအမျိုးသမီးနဲ့ကလေးတငယ်တွေလိမ်ပိုင်းဆိုင်ရာအချမ်းပဲမှုတွေကိုလည်းညှဉ်းပန်းနှိပ်စက်မှုပုံစံတစ်မျိုးနဲ့ကျူးလွန်မှုတွေရှိနေစေဖြစ်ကြောင်းမှတ်တမ်းတင်နိုင်ခဲ့ပြီးညှဉ်းပန်းနှိပ်စက်မှုတွေကိုထိန်းသိမ်းရေးစခန်းတွေနဲ့စစ်ကြောရေးတွေမှာအသုံးပြုလျက်ရှိပြီးတော့သတင်းအချက်လက်ရရှိနိုင်ဖို့အသင်းကျဝန်ခံထပ်ဆူစေဖို့အသုံးပြုနေတာကိုမကြာခဏတွေ့ရဆဲဖြစ်တယ်လို့လူမှုအသင်းဖွဲ့၅ဖွဲ့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSSA တို့ကြားစစ်ရေးတင်းမာမှုဖြစ်ပွားမှုကြောင့်ဒေသခံတွေသေဆုံးတရားရရှိမှုတွေရှိနေပြီးတော့စစ်ဘေးရှောင်တွေလည်းရှိခဲ့ပါတယ်နမ်ဟောမ်ကနေတင်ဆက်ပေးပါမယ်ရှင်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့စစ်ရေးတင်းမာခဲ့တဲ့အစိုးရတပ်မတော်ဟာဇွန်လ29ရက်နေ့တုန်းကကြောက်မဲမြို့နယ်ဟိုက်ကွီကျေးရွာအုပ်စုပန်းကင်းရွာထဲဝင်လာပြီးအိမ်ထဲပုန်းနေတဲ့အသက်58နှစ်အရွယ်လုံစုကိုပစ်တက်ခဲ့ကြောင်းလုံစုနဲ့ဆွေမျိုးတော်ဆက်တူပန်းကင်းရွာသူပအေးနန်းကရှမ်းစကားနဲ့အခုလိုပြောပါဗျာ
။သ
ူပြောရတာကတော့ရွာထဲဝင်လာတာနဲ့လမ်းမှာတွေ့တာကန်ကြောက်ဆဲဆိုပြီးဝင်လာတာကျမတို့ပုံနေတဲ့အိမ်ထဲဝင်လာတာနဲ့တကားသွားဖွင့်ပေးတဲ့လုံးစုကိုဘာမှမမေးဘဲနဲ့တနတ်နဲ့ပြတ်တက်လိုက်တာလုံးစုလည်းအိမ်ပြင်ထွက်ပြေးသွားတာသုံးလေးလှမ်းပဲရသေးတယ်နှလုံးထပ်ပြက်တယ်လုံးစုတည်သွားတယ်ဆိုပြီးရှမ်းဘာသာနဲ့ပြောဆိုသွားတာပါအဲ့ဒီပြစ်ခတ်မှုကြောင့်နိုင်ဆိုင်ဆိုသူအမျိုးသမီးတဦးလဲကြည်စံထိမှန်တရားရခဲ့လို့လက်ရှိကြောက်မဲ့စည်းုံမှာစေကုသမှုခံယူနေပါတယ်။ဇွန်လ29ရက်နေ့ကအစိုးရတပ်မတော်ခလာယနှစ်3ကလည်းဘန်ကဲညွာထဲကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့သေးတယ်လို့ RCSS ပြောခွင့်ရဒုဗိုလ်မှူးကြီးကျုံခືကပြောပါတယ်
။ခလာယနှစ်3ကနေပြီးတော့ဘန်ကဲညွာထဲမှာအစိုးရတပ်ဖွဲ့ဝင်တွေရှိတယ်ဆိုတဲ့အကျဉ်းရတာရဲ့ဘန်ကဲညွာထဲကိုလက်နက်ကြီးတွေလက်နက်ငယ်တွေလမ်းပစ်ခဲ့တယ်အမှန်ကအကြေတပ်ဖွဲ့ဝင်တွေကအဲ့ဒီဝင်ထဲမှာမရှိဘူးအကြေတပ်ဖွဲ့ဝင်ကအဝေးရှိနေခါကျတော့တလုံးမှပြန်တော့မပြေးလိုက်ရဘူးမတင်မပဲတူမီတိုင်းမီတဲ့ဘယ်ငယ်လေးတွေအဲဒါမဲ့ပုံစံကတော့အချိန်မီတော့မလှဘူးပေါ့လေအကြေကိုလည်းထိခိုက်စေနိုင်တယ်
ကျောင်းမဲမြို့နယ်ထဲမှာ NCA လက်မှတ်ထိုး RCSS နဲ့ပြစ်ခတ်မှုအမှန်တကယ်ဖြစ်ပွားခဲ့ကြောင်းတပ်မတော်တည်မှန်ပြန်ကြားရေးကအတွင်းမူဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။အဲ့ဒီကမှာတော့ကျွန်တော်တို့ဒီ RCSS SA နဲ့26ရက်နေ့လောက်မှာကျွန်တော်ထိတွေ့မှုဖြစ်ပွားကြတာရှိတယ်။ပုံကိုအဲ့မှာထိတွေ့မှုဖြစ်ပွားကြတာရှိတယ်။
တိုက်ပွဲကြောင်းကျောင်းမဲမြို့နယ်နောင်ပင်ကျေးရွာအောင်တမရင်ကျောင်းမှာစစ်ဆောင်300ကျော်ပန်လော့ရွာဘုံကြီးကျောင်းမှာစစ်ဆောင်100ကျော်ရောက်ရှိခိုလုံနေကြပြီးတော့ဇွန်လ30ရက်နေ့မှာတော့အခြေအနေငြိမ်သက်လာပြီးဖြစ်တာကြောင့်စစ်ဆောင်တွေနေရအတီးတီးပြန်သွားကြပြီးဖြစ်ကြောင်းသိရပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာမြန်မာအစိုးရစစ်ကြောင်းတွေအင်အားနဲ့ဝင်ရောက်နေရာယူတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေနေရစွန့်ခွာနေကြရပါတယ်။ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာလာမယ့်ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပလဲဝမြို့နယ်ပညာရေးမှူးကပြောပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဇူလိုင်လ2ရက်ဂျာတာရီနေ့အတွက် VOE မြန်မာပိုင်းကနေထိတ်တဲရောက်နေတဲ့သတင်းတွေကိုကျမစုမြတ်မောင်ကတလှည့်ပြောပါအောင်မယ်။ American ပြည်တော်စုမှာ COVID-19 ရောဂါစတင်ဖြစ်ပွားတဲ့ကဆိုရင်တရက်ထက်အတိပြုလူနာအများဆုံးအဖြစ်ရောဂါကူးစက်နေသူ5000တွေ့ရှိခဲ့ပါတယ်။ပုထုနေတော့ကစံချိန်တင်တဲ့အတီးပြူလူနာအများဆုံးနဲ့မှကယ်လီဖိုးနီးယားပြည်နယ်ကလူနာသစ်10000နီးပါးနဲ့ပထမတက်ဆက်ပြည်နယ်ကလူနာသစ် 8000 ကျော်နဲ့ဒုတိယဖလော်ရီဒါပြည်နယ်က 6500 ကျော်နဲ့တတိယအဲရီဇိုနာပြည်နယ်က 9000 နီးပါးနဲ့စတုတ္ထဖြစ်တယ်လို့ COVID ရောဂါအခြေအတွက်ကိုမှတ်တမ်းတင်နေတဲ့ The Atlantic Magazine ကပြောပါတယ်ပုထုနေတော့ကအတီးပြူလူနာစံချိန်တင်များခဲ့တဲ့တခြားပြည်နယ်တွေထဲမှာAlaska, Georgia, Louisiana, မြောက် Carolina နဲ့ Tennessee ပြည်နယ်တို့လည်းပါဝင်ပါတယ်။ပြည်နယ်၈ခုမှာလည်းစေယုံတင်ထားရတဲ့လူနာစံချိန်တင်အောင်များနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက်မြင့်တက်နေပေမဲ့ဇူလိုင်လ၄ရက်နေ့ကျရောက်မဲ့ American လွတ်လပ်ရေးနှစ်အခမ်းအနားကို Washington မြို့တော်မှာအကြီးအကျယ်မီးရှို့မီးပန်းတွေပစ်ပေါက်ဆင်နွှဲသွားဖို့ Trump အစိုးရကပြင်ဆင်နေပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်စိတ်မှုကြီးပါအုပ်စုတွေကကြောက်စိတ်လှုပ်ွက်နေရဟောင်းမှာမိုးများပြီးမေပြူရာကြောင့်ကြောက်တူးသူနဲ့ရေမစေးကြောက်ရှာသူတရာကျော်တေဆုံးခဲ့ပါတယ်။ဖားကတ်မြို့နယ်ကကြောက်စိတ်လှုပ်ွက်တွေမှာမေပြူရာကြောင့်မကြာခဏလူအသေးပြောက်ရှိနေပေမဲ့အခုတစ်ခေါက်ကတော့တေဆုံးမှုအများဆုံးဖြစ်ပါတယ်။ဟောင်ကောင်ပြည်သူတွေဗြိတိန်နိုင်ငံမှာနိုင်ငံသားရှောက်ခွင့်ရအောင်လို့ဗြိတိန်အစိုးရကလမ်းဖွင့်ပေးမယ်ဆိုရင်အကျိုးဆက်တွေခံရမယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ဟောင်ကောင်စာနာပြသူတွေအပေါ်နှိမ်နှင်းမဲ့ပြည်မကြီးအစိုးရရဲ့လုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဟောင်ကောင်ပြည်သူတွေဗြိတိန်မှာအခြေချနေထိုင်နိုင်မဲ့နည်းလမ်းတွေကိုဗြိတိန်အစိုးရကကြေညာခဲ့တာပါ။ဟောင်ကောင်ပြည်သူတွေအတွက်အလားတူစဉ်းစားနေတဲ့ဩစတြေးလျနိုင်ငံကိုလည်းပြည်တွင်းရေးမှဝင်မဆွတ်ဖို့အတွက်တရုတ်ကတတိပေးခဲ့ပါတယ်။VOE မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရေဒီယိုအတွက် Radio အတန်လွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOE အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆွမ်းမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington.